Welcome to the Voice of America in Burmese.
Mingla nya jam ma toda shin nya shin. VOA American tan ye 2020 khu ni April 7 ye tin ni uni ni nya bai season ni go American pi dong zoo myo do Washington DC ga ni sat tin thau lwin pe ni ba bi shin. Jam nya ta sin aw ma ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်တဲ့သတင်းတွေကိုမက်ခွာညူနဲ့အတူတင်ပြပေးပါမယ်ရှင်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းကတည်းကဆေးရနာသိမ်းဆန္ဒပြပွဲတွေကိုစစ်တပ်ကအင်အားသုံးနှိမ်နင်းနေတဲ့ကြားကဆန္ဒပြပွဲတွေကတော့နိုင်ငံအနှံ့မြို့အတော်များများမှာဆက်ပြီးတော့ရှိနေပါတယ်။ဒီကနေ့တမူးမြို့အာရှလမ်းမအလောင်းဖျားလမ်းပေါ်မှာရှိတဲ့ခရိုင်ရဲစခန်းရုံးကတနက်နေ့လှမ်းပစ်တဲ့အတွက်လူတဦးသေဆုံးခဲ့တယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့ VOE ကတီးခြားအတည်ပြုလို့တော့မရသေးပါဘူး။ဒါအပြင်တမူးမြို့မှာပဲတခြားတူလေထိခိုက်ဒဏ်ရာရခဲ့တယ်လို့သိရပါဗျ။မန္တလေးမြို့မြဝတီပံအရှိမှာလည်းဒီကနေ့မနေ့ပိုင်းကဘုံပေါက်ကွဲခဲ့တဲ့အတွက်လူညွေးဝန်ထမ်းတူထိခိုက်ဒဏ်ရာရခဲ့ပါဗျ။ဆီယနာသိမ့်မှုစန့်ကျင်ရေးဆန္ဒပြပွဲတွေကိုနှီးမျိုးစုံနဲ့ပြုလုပ်နေတာမှာဒီကနေ့ရန်ကုန်တိုင်းလှိုင်မြို့နယ်နဲ့မင်္ဂလာတောင်ညွန့်မြို့နယ်တွေမှာ Green Day Strike ဆိုပြီးတည့်ရက်တွေပေါ်မှာစာတန်းတွေရေးတပင်ပေါ်မှာစာရန်တွေချိတ်ဆွဲပြီးတော့ဆန္ဒဖော်ထုတ်ခဲ့ပါတယ်။အလားတူတောင်ကြီးမုဒုံပသိမ်နဲ့တောင်ငူမြို့တွေမှာလည်းဒီ Green Strike လှုပ်ရှားမှုမှာတည့်ရက်ပေါ်မှာစာရည်ရေးသားပြီးတော့ဆန္ဒဖော်ထုတ်ခဲ့ပါတယ်။စံကြောင်မြို့နယ်မှာတော့ဆီယနာရှင်စန့်ကျင်ရေးမျက်နှာဖုံးတပိတ်အဖြစ်မျက်နှာဖုံးတွေတက်ဆင်ဆန္ဒပြခဲ့ပါတယ်။တောင်ဝင်းမင်္ဂလာတုံဗဟန်းမြို့နယ်နဲ့မြို့နယ်တချို့မှာလည်းနေရံတွေပေါ်မှာစာရည်ကပ်ပြီးတော့လူမဲတပိတ်ဆန္ဒဖော်ထုတ်ခဲ့ပါတယ်။တဝဲလောင်းလုံးမြင်းကျံမုံရွာတို့မှာလည်းဆီယနာသိန်းဆန့်ကျင်ချီတဲဆန္ဒပြပွဲတွေပြုလုပ်ခဲ့ပါတယ်။မန္တလေးတိုင်းချမ်းမြသာစီမြို့နယ်မှာအောင်တပီတော်လှန်ရေးစစ်ကြောင်းနဲ့ဆီယနာရှင်ဆန့်ကျင်ရေးချီတဲဆန္ဒပြခဲ့ပါတယ်။ကချင်ပြည်နယ်မိုးကောင်းမြို့မှာလည်းအနာရှင်စနစ်အမိုက်ထဲပြည်ဆိုတဲ့ခေါင်းစဉ်နဲ့အမိုက်ကောက်တပိတ်ကိုပြုလုပ်ခဲ့ပါတယ်။ပုဂံမှာပျောက်ကြားတပိတ်နဲ့မုံရွာမှာစိုက်ကဲတပိတ်စသဖြင့်နိုင်ငံတော်ဆီယနာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေကိုဆက်ပြီးတော့ပြုလုပ်ခဲ့ကြပါတယ်ရှင်။မြန်မာနိုင်ငံမှာအာဏာသိမ်းမှုကိုဆန့်ကျင်သူတွေကိုနှိမ်နင်းတပ်ဖြတ်တာတွေကြောင့်တိတ်ဆုံးသူစုစုပေါင်း900တဦးရှိသွားပြီလို့နိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရေးအသင်း AAPP ကပြောပါတယ်။ April 10ရက်နေ့တည့်ရက်ထဲမှာတင်စကိုင်းတိုင်းတမူးမြို့မှာ2ဦးနဲ့ပဲခူးမြို့မှာ82ဦးစုစုပေါင်း83ဦးတိတ်ဆုံးခဲ့ရတာပါ။ဒါဟာ AAPP ကရရှိစစ်ဆေးအတည်ပြုထားတဲ့အရေးအတွက်ဖြစ်ပြီးအမှန်တကယ်တိတ်ဆုံးသူစီရင်ကဒီထက်မကများနိုင်တယ်လို့လည်း AAPP ကပြောပါတယ်။April 10ရက်နေ့အထိနိုင်ငံတော်သမ္မတဦးဝင်းမြင့်ဒေါန်ဆန်းစုကြည်နဲ့နိုင်ငံရေးနဲ့လူမှုရေးနယ်ပယ်ကခေါင်းဆောင်တွေအပါအဝင်လူပေါင်း3000ကျော်လောလောဆယ်ဖမ်းဆီးခံထားရပြီးအဲ့ဒီထဲက63ယောက်ကိုပြည်တံချမှတ်ထားပါတယ်။656ယောက်ကိုတော့ဖမ်းဝရမ်းထုတ်ထားပါတယ်။18ယောက်ကိုတည်တံချမှတ်ထားပါတယ်။ပြန်လွတ်လာသူတွေစီရင်ကိုတော့ AAPP အသင်းကလောလောဆယ်ဆယ်ပြည်စုနေဆဲဖြစ်တယ်လို့ဆိုပါတယ်။ပဲခူးမြို့ကိုရက်ဆက်စွာဖြိုခွင်းတဲ့အတွေ့တနေ့တည်းမှာလူ82ဦးသေဆုံးရတာဟာလူသားမျိုးနွယ်ကိုဆန့်ကျင်တဲ့ရာဇဝတ်မှုတစ်ခုဖြစ်တယ်လို့ AAPP ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီလိုအကြမ်းဖက်ဖြိုခွဲမှုတွေကြောင့်ကုလသမဂ္ဂလူညွေးရေးကောင်စီမှလူသဘောဆွေးနွေးပွဲကျင်းပပြီးတော့မြန်မာအရေးဆွေးနွေးခဲ့ကြောင်းနဲ့အဲ့ဒီဆွေးနွေးပွဲမှာမြန်မာနိုင်ငံအတွင်းကလက်တလောအခြေအနေကိုပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကတင်ပြခဲ့ပြီးဖြစ်ကြောင်း AAPP အဖွဲ့ရဲ့ကြေညာချက်မှာပါရှိပါတယ်။မြန်မာနိုင်ငံအတွင်းအာဏာသိမ်းမှုကိုဆန့်ကျင်တာကြောင့်တိစုံရသူတွေနဲ့ဖမ်းဆီးတရားစွဲဆိုပြစ်ဒဏ်ပေးခံရသူတွေစီရင်ကိုဆက်ပြီးတော့ထုတ်ပြန်ကြေညာသွားမှာဖြစ်ကြောင်း AAPP အဖွဲ့ကပြောပါရယ်မြန်မာနိုင်ငံမှာစစ်တပ်ကလက်နက်အင်အားသုံးပြီးတော့ဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲနေတာနဲ့ပတ်သက်လို့ရန်ကုန်မြို့ American တန်ရုံကဒီကနေ့ညနေပိုင်းမှာကြေညာချက်ထုတ်ပြန်ခဲ့ပါရယ်ပဲခူးမြို့နယ်မြန်မာနိုင်ငံတဝမ်းမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကစစ်ဖက်တိုက်ခိုက်ရေးမှာတုံးတဲ့လက်နက်တွေကိုတုံးပြီးအရဲသားတွေအပေါ်နှိမ်နင်းခဲ့တယ်ဆိုတဲ့သတင်းတွေကြားသိရပြီးအကျိုးဆက်အနေနဲ့လူတွေအထိတ်ပင်မဲ့အသက်ဆုံးရှုံးရတဲ့အပေါ်မှာစိတ်မကောင်းဖြစ်မိတဲ့အကြောင်း American တန်ယုံကထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။အတားတကြံကာလနီးကပ်လာချိန်မှာအခုလိုအသက်တွေဆုံးရှုံးရတာစိတ်မကောင်းဖြစ်မိကြောင်းစစ်အစိုးရအနေနဲ့အကြက်တဲကိုဖြေရှင်းနိုင်တဲ့အရေးချင်းရှိပြီးအကြမ်းဖက်တိုက်ခိုက်မှုတွေကိုရပ်ဆိုင်းခြင်းနဲ့စတင်အကောင့်ထဲပေါ်ဖြေရှင်းဖို့ American တန်ရုံးကတိုက်တွန်းထားပါတယ်ရှင်။ Internet ဆက်သွယ်မှုတွေကိုပိတ်ပင်တယ်လို့သတင်းစီးဆင်းမှုကိုလည်းကန့်သက်ချုပ်ချယ်နေတဲ့မြန်မာစစ်ကောင်စီကိုဆန့်ကျင်ပြီးမြန်မာလူငယ်တချို့ကမြေအောက်သတင်းလွှာတွေကိုထုတ်ပြန်ပြီးလူထုအကြားမှာစတင်ဖြန့်ဖြူးပေးနေပါတယ်။မိုလိုတော့ဖ်လို့ခေါ်တဲ့သတင်းလွှာနဲ့လူငယ်တွေကိုဆွဲဆောင်နိုင်အောင်ကြိုးပမ်းနေတယ်လို့တခြားသတင်းလွှာတွေလည်းရှိနေပြီလို့အသက်32နှစ်အရွယ်အမီဝှက်နဲ့ကိုလင်းတန်ကပြောပါတယ်
ဒါတွေကကျွန်တော်တို့ဘက်ကနေပြန်ပြီးတော့ဒီကောင်တွေတရင်စီစဉ်မှုနှေးကွေးအောင်လုပ်တာတွေအင်တာနက်ချက်တော့တာတွေကျွန်တော်ကပြန်ပြီးအတူတဲ့အတူမှုလည်းဖြစ်တယ်လို့လူတို့ကလည်းကျွန်တော်ကဟိုတရင်အချက်လက်နည်းနည်းဆက်ဆက်ရောက်ဖို့ပဲကျွန်တော်လှုပ်ရှားမှုတွေမရက်တန့်အောင်ပဲကဒါတွေအဓိကထားပြီးတော့ဒီစာတော်တွေကိုထုတ်တာဖြစ်တယ်
အခုလိုသတင်းလွှာထုတ်တာကြောင့်ဖန်စီတက်ဖြတ်ခံရမယ့် NDA ရှိနေတာကိုသိပေမဲ့တယောက်ကြဆုံးရင်နောက်တစ်ယောက်ကဆက်လက်လှုပ်ဆောင်သွားမှာဖြစ်ကြောင်းနဲ့တော်လှန်ရေးပြီးဆုံးချိန်ထီမိုလူထော့သတင်းစာဆက်လက်ပြီးတော့တရှိနေမယ်လို့လည်းသူက AFP သတင်းကိုပြောပါတယ်လောလောဆယ်မိုလူထော့သတင်းလွှာကိုဈေးဆိုင်နေမှာတင်ပြီးတော့ဖြန့်ဖြူးပေးနေတယ်လို့ Facebook ပေါ်မှာလည်းလူ3000လောက်ဖတ်ရှုခဲ့ပြီးဖြစ်ကြောင်းသူကပြောပါတယ်ဒီမိုကရေစီအတွင်ကူပြောင်းရေးမစခင်2011ခုနှစ်မတိုင်ခင်အထိမြန်မာနိုင်ငံကို49နှစ်ကြာစစ်တပ်အုပ်ချုပ်ခဲ့တုန်းကလည်းသတင်းမီဒီယာတွေကိုစင်ဆာပြုတ်လုပြီးတော့တင်းတင်းကြပ်ကြပ်ပိတ်ပင်ခဲ့ပါတယ်။အခုစစ်ကောင်စီဟာလည်းမင်းစီမသတင်းဌာနအပါအဝင်မီဒီယာအဖွဲ့အစည်း5ခုကိုလုတ်ကင်ခွင့်လိုက်စင်လုတ်သိမ်းခဲ့ပါတယ်။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းတိုမီတာ31 kHz 9383ညဖိုင်းတိုမီတာ32 kHz 9303ညဖိုင်းတိုမီတာ51 kHz 9885တို့ဖြင့်စနေတိုင်းတွေမှာဖိုင်းလိုက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါရှင
်ကမ္ဘာတဝမ်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ135သန်းရှိပြီးသေဆုံးသူ3သန်းနီးပါးရှိနေပြီဖြစ်ကြောင်း Johns Hopkins ကိုရိုနာဗိုင်းရပ်စ်သုတေသနဌာနရဲ့စီးရင်မှာဖော်ပြထားပါတယ်။တရုတ်နိုင်ငံကတော့သူ့နိုင်ငံထုတ်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးရဲ့အစွမ်းအာဏာသိမ်းကိုမြင့်တင်ဖို့တခြားနိုင်ငံတွေကထုတ်တဲ့ကာကွယ်ဆေးတွေနဲ့ပေါင်းစပ်သွားဖို့စဉ်းစားနေကြောင်းပြောလိုက်ပါတယ်။တရုတ်ကျန်းမာရေးဆိုင်ရာပညာရှင်တယောက်ကလူ့ကျန်းမာရေးဝန်ထမ်းတွေအနေနဲ့လက်ရှိကာကွယ်ဆေးတွေဟာသိပ်ပြီးအာဏိသင်မမြင့်မာတာကိုဖြေရှင်းနိုင်မဲ့နီလန့်တွေစဉ်းစားကြရမှာဖြစ်ကြောင်းမကြခင်ကကျင်းပခဲ့တဲ့ညီလာခံမှအခုလိုပြောခဲ့တာပါအမေရိကန်မှာတော့ကျန်းမာရေးနဲ့မညီညွတ်တဲ့ထောင်နေအချင်းစခန်းတွေနဲ့အချုပ်ထောင်တွေဟာကိုရိုနာဗိုင်းရပ်စ်ပြန့်ပွားရာနေရာတွေဖြစ်လာနေပါတယ်2020ခုနှစ်မတ်လကစလို့တစ်နှစ်အတွင်းအဲ့ဒီလိုနေရာတွေမှာကူးစက်ခံရသူ9,200ခွဲနဲ့သေဆုံးသူ3,000နီးပါးရှိကြောင်း The New York Times မှာရေးသားထားပါတယ်အီရန်မှာတော့မြို့တော်တဟရန်ပါဝင်မြို့ပေါင်း250ကိုကိုရိုနာဗိုင်းရပ်စ်ကူးစက်မှုအမြင့်ဆုံးအန္တရာယ်ကြီးတဲ့အနီရောင်နယ်မြေဖြစ်သတ်မှတ်ခဲ့ပြီးကိုဗစ်စတုတ်ထလိုင်းကိုဟန်တာဖို့အသွာအလာကန့်သတ်မှုတွေမနေ့စနေနေ့ကစတင်ပါတယ်။ရူမေးနီးယားနိုင်ငံရဲ့မြို့တော်ဘူချာရက်စ်မှာတော့ကိုဗစ် -19 ကန့်သတ်စီမင်းတွေကိုစန့်ကျင်ချီတက်ပြီးလူတထောင်လောက်ဆန္ဒပြခဲ့ကြပါတယ်။ပြင်သစ်မှာတော့စားတောက်ဆိုင်တစ်ခုအတွင်းကန့်သတ်စီမံဖောက်ဖျက်ပြီးလူတွေအများကြီးစုဝေးခဲ့ကြလို့လူတစ်ထောင်ကျော်ကိုတံငွေရိုက်ခဲ့ပါတယ်။ပြင်သစ်နိုင်ငံဟာကိုဗစ်ကပ်ရောဂါစကရဲကအခုချိန်ထိပိုးတွေ့အတည်ပြုလူနာ9သန်းကျော်ရှိပြီးသေဆုံးသူ3,000နီးပါးရှိတဲ့အကြောင်း Johns Hopkins ဆေးရုံအချက်အလက်မှတ်တမ်းကထုတ်ပြန်ထားပါတယ်။အိန္ဒိယရဲ့ COVID-19 ဒုတိယလိုင်းမှာဒီကနေ့ဧပြီလ17ရက်နေ့လည်းကူးစက်အတည်ပြုလူနာ35,289 ယောက်နဲ့ဆန်ချိန်ကျိုးသွားပါတယ်။ဝန်ကြီးချုပ်နရင်ဒရာမိုရီကကာကွယ်ဆေးထိုးတင်တဲ့အိန္ဒိယနိုင်ငံသားတွေကာကွယ်ဆေးထိုးကြဖို့တွန်းအားပေးတဲ့အနေနဲ့လေးရက်ကြာကာကွယ်ဆေးထိုးပွဲတော်ကိုဒီကနေ့တနင်္ဂနွေနေ့မှာစတင်ခဲ့ပါတယ်။ဒေးလီမြောက်ပိုင်းကမြို့တော်ဝင်ဂျိုင်ပရာကတ်ကလည်းကာကွယ်ဆေးထိုးပွဲတော်ကိုနိုင်ငံတော်ဝန်ကျင်းပတာနဲ့ပတ်သက်လို့အခုလိုပြောပါတယ
်။ देश के अंदर टीका उत्सव के रूप में मना रहे देश के माननीय प्रधान
ဝန်ကြီးချုပ်နရင်ဒရာမိုရီရဲ့ဥဆောင်လမ်းညွှန်ချက်အတိုင်းကျွန်တော်နေမြေထဲမှာရှိတဲ့ကာကွယ်ဆေးထိုးဌာနတွေအားလုံးနဲ့ကာကွယ်ဆေးလာထိုးတဲ့သူတွေဆေးထိုးပေးသူတွေရောကျန်းမာရေးဝန်ထမ်းတွေပါမကြမ်းကာကွယ်ဆေးထိုးရမှာတာဝန်ကျသူအားလုံးကိုချီးကျူးဂုဏ်ပြုပါတယ်လို့ပြောသွားတာပါသေဆုံးသူဥယျာဉ်တိုးလာနေပြီးဒီနေ့တရက်ထဲမှာတွင် COVID-19 ကြောင့်သေဆုံးသူ839ယောက်ရှိတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။အိန္ဒိယမှာ COVID အတည်ပြုလူနာ 73.35 သန်းနဲ့ကမ္ဘာမှာတတိယအများဆုံးကူးစက်နေတဲ့နိုင်ငံဖြစ်ပါတယ်။အကျွေးပမာဏအဆမတန်များလွန်းနေတဲ့ဖွံ့ဖြိုးဆဲနိုင်ငံလေးတွေမှာအကျွေးတွေကိုလျှော်ပေးပြီးသဘာဝဝန်ကျင်စီမံကိန်းတွေနဲ့အစားထိုးဖို့ IMF အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေဖွဲ့နဲ့ကမ္ဘာ့ဘဏ်တို့ပူးပေါင်းဆောင်ရွက်မဲ့အကြောင်းဒီသတင်းပတ်အတွင်းကျင်းပတဲ့အစည်းအဝေးမှာဆွေးနွေးခဲ့ကြပါတယ်။ IMF ကမ္ဘာ့ဘဏ် ကုလသမဂ္ဂအဖွဲ့နဲ့သာမကစီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးရေးလုပ်ငန်းများဆိုင်ရာအဖွဲ့များ OECD အဖွဲ့တွေဟာဒီသတင်းပတ်ထဲတွေ့ဆုံခဲ့ကြပြီးဝင်ငွေနှိမ်ဖွံ့ဖြိုးဆဲနိုင်ငံတွေမှာတစ်ချိန်တည်းစုပြုံရင်ဆိုင်နေရတဲ့အခက်အခဲတွေကိုကူညီဖြေရှင်းပေးနိုင်မယ့်နည်းလမ်းတွေရှာဖွေဖန်တီးဖို့ဆွေးနွေးခဲ့ကြတာပါအကျွေးနဲ့သဘာဝပတ်ဝန်းကျင်လဲလှယ်ရေးလို့ခေါ်တဲ့ဒီစီစဉ်အကြောင်း IMF ရဲ့အမှုဆောင်ဒါရိုက်တာခစ္စတလီနာဂျော်ဂီဘာကဒီသတင်းပတ်ထဲမှာပြောခဲ့တာပါဒီစီစဉ်မှာပါဝင်မဲ့အဖွဲ့တွေအားလုံးကတော့လာမယ့်နိုဝင်ဘာမှာကျင်းပမယ် COP26 ရာသီဥတုဆိုင်ရာညီလာခံကျင်းပချိန်အမီလုပ်ငန်းစဉ်တွေချမှတ်ပြီးဖြစ်ဖို့ရထားသတ်မှတ်ထားကြပါတယ်အင်ဒိုနီးရှားနိုင်ငံရဲ့အဓိကကျွန်းဖြစ်တဲ့ဂျာဘာကျွန်းမှာအင်အားပြင်းကလင်လှုပ်ခဲ့တာကြောင့်ပျို့ကျလိမ့်စင်လာတဲ့ကြောက်တုံးပီပီသေဆုံးသူအမျိုးသမီးတဦးအပါအဝင်လူ၈ဦးသေဆုံးခဲ့ပါတယ်ပျက်စီးသွားတဲ့အဆောက်အဦပေါင်း1300ကျော်ရှိခဲ့ပါတယ်အမေရိကန်ဘူမိဗေဒစခန်းရဲ့တိုင်တာချက်အရငလင်ပြင်းအားဟာအဆင့်6ရှိပြီးမြေအောက်အနက်52မိုင်အကွာမှာဗဟိုပြုလှုပ်ခဲ့တာပါဒီငလင်ဟာအင်ဒိုနီးရှားနိုင်ငံအတွင်ဆိုင်ကလုန်းဆီရိုဂျာကြောင့်မိုးသက်ထန်ပြီးအ ਨੇ ဆုံးလူပေါင်း200နီးပါးသေဆုံး48ယောက်ပျောက်ဆုံးနေဆဲဖြစ်ပြီးရဲ့ဖြစ်ရက်နောက်မှာဒီတစ်ပတ်ထဲရင်ဆိုင်ရတဲ့ဒုတိယမြောက်သဘာဝဘေးတစ်ခုဖြစ်ပါလေရှင် VOA American တန်ကထုတ်လင်းပေးခဲ့တဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနားဆင်ခဲ့ကြရတာဖြစ်ပါလေရှင်အခုနောက်ဆုံးရထားတဲ့သတင်းဆောင်ပါတွေဆက်သွင်းမေးမြန်းချက်တွေနဲ့သတင်းပတ်စင်ကန်တာတွေကိုနားဆင်ကြရပါမယ်ရှင်
။ဆီယနာရှင်စန့်ကျင်ဆန္ဒပြသပိတ်ဒီနိုင်ငံတော်ကမြို့တွေထုံမြင့်မှာဒီနေ့ဆက်လက်ဖြစ်ပွားခဲ့ပြီးတော့သကိုင်းတိုင်းတမူးမြို့မှာတော့စစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်တာကြောင့်လူတဦးသေဆုံးခဲ့ပါတယ်။ဒါပြင်မန္တလေးမြို့မှာလည်းဒီနေ့မနက်စောပိုင်းကဘုံးလုံးပောက်ကွဲခဲ့လို့တယောက်ဒဏ်ရာရသွားခဲ့ပါတယ်။ဒီအခြေအနေအပြည့်စုံကိုတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဟာဒီနေ့မှလည်းနိုင်ငံတော်နေရာအနှံ့ကမြို့တွေမှာပုံစံမျိုးစုံနဲ့ဆက်လက်ဖြစ်ပွားခဲ့ပါတယ်။ဒဂိုင်းနိုင်တွင်းကမုံရရေဦးစလင်းကြီးကလေးကတာစတဲ့မြို့တွေမှာတော့အစုပေါင်းဆိုင်ကဲတပိတ်အာယုံဦးတပိတ်အစိမ်းရောင်နေဆန္ဒပြတပိတ်ချင်းတွင်းမြကန်စဲပပုလက်ရတပိတ်စတာတွေကိုဆင်နွှဲခဲ့ကြပါတယ်။ပြီးခဲ့တဲ့ရက်တွေအတွင်းကဆန္ဒပြတဲ့သူတွေနဲ့စစ်တပ်နဲ့ရဲတပ်ဖွဲ့တွေအကြီးအကျယ်ထိတိုက်တွေ့ခဲ့ကြတဲ့တမူးမြို့မှာတော့ခရိုင်ရဲရုံးရှိမှဆိုင်ကယ်စီးလာတဲ့ပြည်သူ၂ယောက်ကိုစစ်တပ်ကပြစ်လို့တယောက်သေဆုံးပြီးတော့နောက်တယောက်ဒဏ်ရာရပြီးစိုးရိမ်ရတဲ့အနေအထားမှာရှိတယ်လို့ပြည်တွင်းသတင်းတွေကဖော်ပြနေပါတယ်။ VOA အနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတမူးမြို့ကနေကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဆန္ဒပြသပိတ်တွေအားကောင်းတဲ့မန္တလေးမြို့မှာတော့ဒီနေ့မနက်အစောပိုင်း9နာရီလောက်ကဘုံးတလုံးပောက်ကွဲခဲ့ပါတယ်။ဒီချင်းလေးနဲ့ပတ်သက်ပြီးတော့မန္တလေးမြို့ကတူကအခုလိုရှင်းပြပါဗျ
။စစ်တပ်နေရာက26 29ကြာစစ်တပ်တလန်လိုက်ရနောက်ဆက်ရဝတီပန်းရဝတီပန်းရှိဖို့တိုက်ခဲတဲ့ဒီနဲ့ဒီယောက်ကလာပြီးတော့နောက်ပါလူကသိပြီးတော့အဲ့တဲ့ဟိုကျွတ်ကျွတ်ကြီးမဲနဲ့ထုတ်ထားတဲ့ထုတ်ထဲကနေပြီးတော့စစ်ထည့်သွားတယ်။စစ်တပ်ကပေါက်ကွဲသွားတော့ကျွတ်ကျွတ်ကြီးတယောက်တိုင်ကအဲ့ဒီမှာအဲ့အဆုံးပြတ်သွားတဲ့လူကတိုက်ခဲတဲ့တကယ်တော့ပြန်တက်ပြီးတော့တောက်ဘက်ကိုမောင်းသွားတယ်ဗျာ။အလုံးစုံလေးတယောက်ပဲထိခိုက်ပါတယ်။တက်တက်လုံးစုံလေးတော့ခဏ
။ဒီလိုဘုံပေါက်ကွဲမှုတွေဖြစ်ပွားခဲ့ပြီမဲ့လဲမန္တလေးမြို့မှာတော့ဒီနေ့ဗမာနိုင်ငံလုံးဆိုင်ရာចောင်းသားသမဂများအဖွဲ့ချုပ်ရေနာဘုံတက္ကသိုလ်ចောင်းသားသမဂဘုရားကြီးငင်းငယ်ရေးတပိတ်တပ်ပဝတီလူလူစစ်ကြောင်းအထကခွန်ចောင်းသားចောင်းသူများစတာတွေပါဝင်တဲ့တပ်ပေါင်းစုတပိတ်စစ်ကြောင်းကဆရာနာရှင်စံကြီးဆန္ဒပြခဲ့ကြသလိုချမ်းမြသာစီမြို့နယ်တွင်မှာလဲကျောင်းသားတွေနဲ့ပြည်သူတွေပေါင်းပြီးတော့အောင်တပြေတော်လိုင်းရေးတပိတ်စစ်ကြောင်းတွေကိုဆင်နွှဲခဲ့ပါတယ်။ဒါပြင်မနေ့တုန်းကစစ်ကောင်စီဘက်ကလူစုခွဲနေတဲ့နောက်ကိုခံလိုက်ရတဲ့မြားတောင်တပိတ်စစ်ကြောင်းကလည်းဒီနေ့မှပျောက်ကြားစနစ်နဲ့လမ်းပေါ်ထွက်ပြီးတော့ဆန္ဒပြခဲ့ကြပြီးတော့အောင်မြင်စွာလူစုခွဲနိုင်ခဲ့ပါတယ်။ရန်ကုန်မှာဆိုရင်လဲစမ်းကြောင်းဗဟန်တာဂိတဘူတထောင်မြောက်ကလာတောင်ဟုတ်ကလာတာမွေစုလီအင်းစိန်မင်္ဂလာတုံလှိုင်းမင်္ဂလာတောင်မြို့စတဲ့မြို့နယ်တွေမှာအာယုံဦးတပိတ်အတာဦးတပိတ်အသိအောင်နေဆန္ဒပြတပိတ်လူမဲ့တပိတ်အာဇာနီဝိညာဉ်တပိတ်မျက်နှာဖုံးတပိတ်စတဲ့တပိတ်ပေါင်းစုံကိုဆင်နွှဲခဲ့ကြပြီးတော့ခြေကုန်းတိုင်းဂုံးကြော်တရားပါဝင်တရားတချို့မှလည်းဆရာနာရှင်စနစ်ကြဆုံးပါစေအာဇာနီမျိုးတည်ရုံမရှိအကြမ်းဖက်မှုဆက်ချင်းရဲ့စတဲ့စာတမ်းတွေပိုစတာတွေချိတ်ဆွဲပြီးတော့စစ်ကောင်စီအုပ်ချုပ်တာကိုလုံးဝလက်မခံကြောင်းဆန္ဒပြခဲ့ကြပါတယ်ကချင်ပြည်နယ်ဘက်မှလည်းမိုးကောင်းမိုးညက်ဖားကန့်စတဲ့မြို့တွေမှာဆန္ဒပြခဲ့ကြပြီးတော့ပ ဖာကန်မျိုးကသပိတ်စစ်ကြောင်းကိုတော့စစ်တပ်နဲ့ရဲတပ်ဖွဲ့တွေကလူစုခွဲနေနေတာရှိခဲ့တယ်လို့ဖာကန်မျိုးကတူက VOE ကိုပြောပါတယ
်ဒီဆန္ဒစပြတဲ့အချိန်မှာတော့ရဲနဲ့တပ်ကဖြုတ်ဖက်မှုပြင်ဆင်နေပါတော့ဖြုတ်ဖက်မှုပြင်ဆင်နေဟိုခါတိုင်းဆိုတော့အိမတားရဲ့စစ်ကြောင်းကကြောက်ဝိုင်းဟိုနှစ်ပတ်သုံးပတ်ပေါ့ဗျအဲ့လိုပတ်တာပေါ့ဒီနေရာတော့သူတို့အဲ့ဒီအခြေအနေတွေတွေ့တဲ့တပတ်သေးပတ်တယ်ဘာတဲ့ပါတဲ့တို့လည်းဆင်းလာတယ်တပတ်သက်ပတ်ပြီးကျွန်တော်တို့ဒီဆန္ဒကြီးပြတဲ့လူတွေကလူစုခွဲတယ်ပေါ့နော်လူစုခွဲပြီးတော့သူကိုလန်းကိုပြန်ကြတယ်အဲ့တော့ဖာစီခါရတာမျိုးတွေပြစ်ခတ်ခံရတာမျိုးတွေမရှိဘူးအခုကျွန်တော်တို့ဖာကမှာကျတော့အရင်လိုမျိုးအားလုံးဆန္ဒပြတဲ့တပိတ်စစ်ကြောင်းအားလုံးကဖာကကိုစုပြုတ်ပြီးတော့မလာတော့ဘူးကိုရွာကိုဒီတာကိုမော်ဒီမှာပဲအဲသူကိုကြီးကိုဟာနဲ့ကိုဆန္ဒပြကြတယ်ပေါ့နော်အဲတချို့ရွာတွေမှာဒီနေ့ဆိုလို့ရှိရင်ဒီဆိုင်တောင်ဘက်မှာဆိုလို့ရှိရင်ကျောင်းချီကဥရိစာဥပီးရှုပ်ပွဲလုပ်တယ်ပေါ့နော်အဲပြီးလို့ရှိလို့ရှိရင်ဒီတရုတ်ပစ္စည်းတွေမတုံးကြဘူးဒါတရုတ်နိုင်ငံကိုဒါအလိုမရှိပေါ့တရုတ်အလံပြီးရှုပ်တာလို့ဒါမျိုးတွေလုပ်တယ
်ဒါပြင်တင်းနိုင်တိုင်းအတွင်းကတပွဲနဲ့လောင်းလုံးမျိုးတွေမှာလည်းမြို့ကန်တွေကဒီနေ့မှာဆိုင်ကယ်စီးသပိတ်တွေခြေသက်ဆန္ဒကြတာတွေလုပ်ပြီးတော့ဆရာနာသိမ့်မှုကိုလက်မခံကြအောင်ဆန္ဒပြခဲ့ကြပါတယ်သာပြင်းနိုင်ငံတော်ကပကံမိတိလာမြင်းကြံမိုးကုတ်ပလိတ်တောင်ကြီးမော်လမြိုင်ပေါင်မှုတုံဖအံပသိမ်ရေကြီးတောင်ကူဖြူကမြွက်ကွဲဇေယျဝတီစတဲ့မြို့တွေမှာလည်းဆရာနာရှင်စန့်ကျင်ဆန္ဒပြသပိတ်တွေကိုပုံစံမျိုးစုံနဲ့လုပ်ခဲ့ကြပါတယ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်နှစ်လကျော်လာပြီးတဲ့အချိန်ထိနိုင်ငံတော်ကဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်နေနေတာတွေကြောင့်တိစုံသူဟာ900ကျော်သွားခဲ့ပြီဖြစ်ပြီးတော့ဆန္ဒပြတဲ့သူထောင်ထဲချီပြီးတော့လည်းဖမ်းဆီးခံထားရပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
လာပါရှင်မြမအရေးဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒီတစ်ပတ်အတွက်တော့ရန်ကုန်ခြေဆိုင်တက္ကသခေါင်းဆောင်လည်းဖြစ်တကုံတက်သူចောင်းသားတမကဥက္ကဋ္ဌလည်းဖြစ်တဲ့ကိုမင်းဟန်ထက်နဲ့ဆက်သွယ်မေးမြန်းထားပါတယ်ရှင်ကျမအင်ဂျင်နိုင်ပ
ါဟုတ်ကဲ့အခုကိုမင်းဟန်ထက်တို့ចောင်းသားတမကပေါ့နော်ရန်ကုန်မှာကစစ်ကောင်စီကတော်တော်လေးဒီဆန္ဒပြတဲ့သူတွေရောចောင်းသူចောင်းသားတွေရောသူတို့တော်တော်လေးပြင်းပြင်းထန်ထန်အောင်ဖိနှိပ်နေတဲ့ခါကျတော့ဒီចောင်းသားတမကရက်တီလှုပ်ရှားနေတဲ့အခြေအနေအခုဘယ်လိုရှိလဲရှင
်အရင်ဆုံးတော့ကျွန်တော်တို့တွေကလူလူထုတ်ရှားမှုတွေဆက်ပြီးတော့ရှိရနိုင်မယ်လူလူကဒီစစ်အာဏာသိမ်းမှုပေါ်မှာဆန့်ကျင်ကြောင်းစစ်အာဏာသိမ်းမှုကိုတော်လှန်ကြောင်းပြသနေရမယ်နိုးကြားနေရမယ်လို့ကျွန်တော်တို့ကအမြဲတမ်းယူဆတယ်အဲ့လိုမျိုးဆိုတဲ့အတွက်ကျွန်တော်တို့ကိုယ်တိုင်လည်းရန်ကုန်မြို့အတွင်းမှာဆိုတဲ့ဒါတော်တော်လေးကိုရဲဆက်ဆက်ဖြိုခွင်းနေဆိုတဲ့စကလုံးချက်ဆိုင်တော့မှတကယ်ကိုရည်ရွယ်ချက်ရှိရှိနဲ့ဟိုသူတို့ပြစ်တက်နေကြတဲ့အခြေအနေမျိုးဖြစ်နေကြပေါ့နော်ကျွန်တော်အဲ့လိုမျိုးဆိုတဲ့အတွက်ကျွန်တော်လူလူကိုလှုံ့ဆော်တဲ့ကိစ္စတွေကိုကျွန်တော်လုံးကြတယ်ဒါပေမဲ့ဒီပိုင်းမှာလူလူကလမ်းပေါ်ထွက်လာတယ်စုယုံနေလူပင်လေကြီးလိုမျိုးပြန်ဖြစ်တယ်ဆိုတဲ့အခြေအနေမျိုးကပြန်ဖြစ်ဖို့ကရာခိုင်နှုန်းတော်တော်လေးနည်းတယ်ဒါလူလူရဲ့ဒီရင်းရမဲ့တို့ရဲ့အသက်ပေါင်းများစွာလည်းရှိနေတယ်အဲ့တော့လက်ရှိချိန်တွေမှာကျွန်တော်တို့တွေကတချို့သောမြို့နယ်တွေမှာကြောက်ကြားပုံစံတွေနဲ့ကျွန်တော်တို့ရဲ့ဆန္ဒထုတ်ပေါ်မှုတွေအများကြီးရှိနေတယ်ဒီဆန္ဒရှင်ကိုကျွန်တော်အများကြီးစန့်ကျင်နေတယ်ဆိုတဲ့အကြောင်းတော့ဒါကျွန်တော်ကြောက်ကြားပုံစံမျိုးတွေနဲ့ဒါကျွန်တော်ဆန္ဒထုတ်ခေါ်တာတွေရှိတယ်ကျွန်တော်တို့အခုဆောင်နေကြတဲ့ဒီအနီရောင်လှုပ်ရှားမှုပေါ့ဘယ်တော့မှအုပ်ချုပ်ခွင့်မရစေရဆိုတဲ့တင်းမျိုးနဲ့ကျွန်တော်လှုပ်ရှားတယ်လမ်းမတွေကိုကျွန်တော်အနီရောင်တွေပြောင်းကြမယ်အနီရောင်အလံတွေလွှင့်ထူကြမယ်စသည်ဖြင့်ပေါ့ဒီလိုလှုပ်ရှားမှုတွေကိုကျွန်တော်တို့လုပ်ကြတယ်ဒါအရင်နေ့တွေကလည်းဒါကျွန်တော်မြို့နယ်လိုက်စစ်ကြောင်းတွေခြိတက်ဖို့ကျွန်တော်စီစဉ်ခဲ့ကြတာတွေရှိတယ်ဒါပေမဲ့ရန်ကုန်မြို့မှာကျွန်တော်စစ်ကြောင်းမှာခြိတက်လို့မရတော့အောင်ကိုပဲသူတို့တွေကတင်းတင်းကြပ်ကြပ်ကြီးကိုဖြိုခွင်းနေတာကိုကျွန်တော်တို့အများနဲ့ကြုံရတယ်ပိတ်ပြီးတော့ပိတ်ဆို့ဖမ်းဆီးရလို့ကျွန်တော်တို့ကြုံရတယ်အဲ့လိုမျိုးဆိုတော့ကျွန်တော်ကတော့ဟိုလောလောဆယ်အခြေအနေမှာတော့ရရင်ရတယ်လို့နီးနေကျွန်တော်တို့ကကျွန်တော်တို့ရဲ့စံနာတွေကိုပြနေကြဖို့လိုရယ်ရရင်ရတယ်လို့နီးလည်းနဲ့ကျွန်တော်ကတော်လည်နေကြဖို့လိုရယ်ဆိုတော့လောလောဆယ်တော့ကျွန်တော်ကကြောက်ကြပုံစံနေနဲ့ကျွန်တော်တို့ကဆန့်ကျင်တော်လည်နေကြတယ်နောက်တစ်ချက်ကဂလူဒုနိုးကြလာအောင်ကျွန်တော်တို့ဆောင်ရွက်နေကြတာရှိပါတယ်
ဟုတ်ကဲ့အဲ့တော့ဟိုတက္ကသိုလ်ကျောင်းကြီးကရောခုကဖွင့်ထားတာလားတက္ကသိုလ်ကျောင်းကြီးရဲ့အခြေအနေကဘယ်လိုရှိလဲရှင
်တက္ကသိုလ်တွေကတော့ပိတ်ထားပါတယ်ဒါပေမဲ့ဒီသူတို့ရဲ့ဒီရန်ရကတော့ဆက်ပြီးတော့လက်ပတ်နေတယ်ပေါ့အဲ့တော့အထူးသဖြင့်တော့ဒီဆရာမတွေဝန်ထမ်းတွေကတော့ဟိုရုံးတွေတက်ကြတာမျိုးတွေရှိတယ်အစကတော့ဒီတက္ကသိုလ်တွေမှာဒီ CDM တက္ကသိုလ်တွေအဖြစ်ကျွန်တော်တို့တွေကျောင်းသားတက္ကသိုလ်တွေကနေပြီးတော့ကျောင်းသားတက္ကသိုလ်တော်တော်များများပါပဲကိုယ့်ရဲ့တက္ကသိုလ်ကိုပြန်ပြီးတော့ထိပ်ပိတ်ကြတာတွေ CDM တက္ကသိုလ်ဖြစ်ကျင်းရကြတာတွေရှိတယ်ဒါပေမဲ့ဒီနောက်ပိုင်းမှာဒီဆေးအုပ်စုကနေတော်တော်လေးကိုကြီးမြတ်ထန်ထန်ဖိအားပေးပြီးတော့ရုံးပြန်တက်ခိုင်းတဲ့အခြေအနေမျိုးတွေကြောင့်ရုံးပြန်တက်နေကြတဲ့ဆရာဆရာမတွေဝန်ထမ်းတွေလည်းရှိနေတယ်ပေါ့အဲ့လိုမျိုးရှိတယ်နောက်တစ်ခုကကျတော့ကျွန်တော်တို့ရန်ကုန်မှာတက္ကသိုလ်တော်တော်များများမှာစစ်တက်ကနေပြီးတော့တက်ဆွဲထားတယ်ဗျ ဒီကျောင်းထဲမှာနေနေတဲ့ဝန်ထမ်းတွေပါတွေအနေနဲ့စီရီယမ်လို့ဖို့ဆိုတာအင်မတန်ခက်ပြီးတော့လောဆယ်သူတို့ရဲ့ဝန်ထမ်းရန်တွေကတော့ဆက်ပြီးတော့အခုချိန်မှာလက်ပတ်နေပါတယ်။
စစ်ကောင်စီဘက်ကဒီကျောင်းသားသမဂ္ဂတွေကိုလည်းသူတို့ဖိနှိပ်နေတဲ့အပိုင်းမှာပေါ့နော်အခုဒီကျောင်းသားသမဂ္ဂတွေထဲမှာဟိုဖန်စီခံရတဲ့သူတွေဒါမှမဟုတ်ပြသက်ခံရသူတွေပေါ့လေအဲ့ဒီအခြေအတွက်တွေရောဘယ်လောက်ရှိလဲရှင်။ဟောကျွန်တော်တို့ဒီဖန်စီခံရတဲ့သူကတော့ဒီရန်ကုန်မြို့မှာရှိတယ်ကျွန်တော်အယောက်20နီးပါးလောက်ဒါကျွန်တော်ရန်ကုန်တိုင်းထဲမှာရှိကျောင်းသားသမဂ္ဂကျွန်တော်တို့အဖွ
ကျွန်တော်ကလည်းအရေးတော့ကတော့ဒါကျွန်တော်ရန်ကုန်မှာမရှိသေးဘူးလို့ပြောလို့ရတယ်ဒါကျွန်တော်ဒီကျောင်းသားသမဂ္ဂခေါင်းဆောင်တွေနောက်ပြီးတော့ဒီကျောင်းသားသမဂ္ဂထဲထဲဝင်ထုတ်ရှားနေတဲ့ပုံစံတွေထဲမှာတော့တော်တော်စဲတော့မရှိသေးဘူးဗျဒီဖန်စီခံရတဲ့သူတွေကအနေနဲ့ဟိုနှိမ့်ဆက်ခံရမှုတွေဒါမှမဟုတ်ရင်သူတို့ကိုအခုတရားစွဲနေထားတဲ့အနေထားတွေရောအဲ့ဒီဟာတွေကဘယ်လိုအခြေအနေရှိလဲရ ဒီအယုံခေါ်မလားအဲ့ထဲမှာပဲသူတို့အမှုစစ်ကြတယ်ဆိုတော့သူတို့အပြင်ထုတ်တာတွေရုံထုတ်တာတွေမရှိဘူးပေါ့နော်မရှိဘဲနဲ့အဲ့လိုမျိုးဆိုသူတို့ကတော့မိသားစုနဲ့အဆက်အသွယ်ရှိတယ်တချို့တော့ရဲဘော်တွေအကျောင်းနဲ့အတူတူအလုပ်ပွဲလုပ်နေကြတဲ့ဒီပမာဏနိုင်ငံလုံးဆိုင်ရာကျောင်းသားများတော်ကအဖွဲ့ချုပ်ကရဲဘော်တချို့ကတော့သူတို့ကတော့တုံးလို့ရလို့ရှိတယ်သူတို့ရတော့အခုချိန်ကြီးအပြင်အပနဲ့ ရှိရပေါ့
ဖန်စီခံရတဲ့သူတွေထဲမှာရောကျောင်းသူတွေရောပါလားရှင
်ဟုတ်ကျောင်းသူတွေပါတယ်ဗျကျောင်းသူတွေတော်တော်လေးအာများတဲ့ຢာကိုင်းနှုံးမှရှိတယ်ဒါကတော့ကျွန်တော်စပြီးတော့ဒါဖန်စီခံရတဲ့အခြေအနေမျိုးတွေပေါ့နော်ဆိုတော့ဖန်စီခံရတော့ဆိုရင်ဒီကျွန်တော်တို့ရန်ကုန်မှာနေဒီကျောင်းသားကျောင်းသူတွေကြီးပဲအယောက်200ကျော်လောက်အဖန်စီခံရတာမျိုးတွေရှိတယ်အဲ့ဒီခါကြီးကတော့လက်ရှိချိန်မှာပြန်တော့ဟိုလွတ်မြောက်လာကြတယ်ညလိုအခြေအနေမျိုးတွေရှိတယ်ဗျ
အခုဒီလိုမျိုးစစ်ကောင်စီကတော်တော်လေးပြင်းပြင်းထန်ထန်သူတို့ဖိနှိပ်ဖြိုခွဲနေတဲ့အပိုင်းမှာတောက်ကြနေကသတင်းစာရှင်းလင်းပွဲမှာတည်းဗိုလ်ချုပ်စောမင်းထွန်းကပြောသွားတာတနအီတွင်သူတို့လူ900ပြစ်လဲဆိုရယ်သူတို့ပြစ်နိုင်နေဆိုရယ်အနေအထားမျိုးပေါ့နော်တစ်ဖက်မှာလည်းနိုင်ငံတကာကနေပြီးတော့ပေါ့နော်အမြန်ဆုံးဝင်ရောက်ကူညီဖို့ပေါ့လေသူတို့ပြင်ကုလသမဂ္ဂရဲ့ R2B အဆင့်နီလန်းနဲ့ဝင်ဖို့လို့ဒီလုံခြုံရေးကောင်စီမှာဆိုလဲတောက်ကြနေကမြန်မာအရေးကိုအလွတ်သဘောဆွေးနွေးပွဲအနေနဲ့လုပ်သွားတဲ့ခါမှာဒီမြန်မာနိုင်ငံဆိုင်ရာဘက်ကကိုယ်စားလှယ်တွေဖြစ်တဲ့ CRPH ကယာယီနိုင်ငံသားဝင်ကြီးဒေါ်စင်မအောင်တို့နောက်တာမတ်ကြီးဦးကျော်မိုးထွန်းတို့နော်အဲသူတို့တွေလည်းအဲ့လိုမျိုးတင်ပြသွားတာရှိရဲ့ဆိုတော့အခုလိုစစ်ကောင်စီကဖိနှိပ်နေတာကိုနိုင်ငံတကာကရက်တည်နေတဲ့အနေအထားကိုဘယ်လိုမြင်လဲရှင
်ဟိုလောလောဆယ်မှာကတော့ဟိုဒါပြည်သူတွေတချို့တွေလည်းဒါဒီပေါ်မှာအားမလို့အောင်မြင်ဖြစ်ကြတာမျိုးတွေရှိရပါတော့နော်ဆိုတော့နိုင်ငံတကာအနေနဲ့ဒီထက်ပိုပြီးဖိအားပေးတာမျိုးတို့မဟုတ်တုံ့ပြန်တာမျိုးကိုဟိုဆောင်ရွက်တင်တယ်ဆိုတော့အနေထားမျိုးတွေလည်းပြောကြတာဆိုကြတာဝေဖန်ကြတာမျိုးရှိကြတယ်ပေါ့နော်ဟိုဒီနေရာမှာကတော့ဟိုကျွန်တော်တူထည့်ရဲ့သဘောထားအရကကျွန်တော်တို့ကဒေတာရင်းအင်အားကိုတော့ကျွန်တော်တို့မမေ့ချဖို့လိုတယ်ဆိုတော့လက်ရှိချိန်မှာနိုင်ငံတကာဟာသူ့ရဲ့ဟိုလုံလုံရရတဲ့လုံပိုင်ခွင့်လုံပိုင်ခွင့်ဘောင်ထဲကနေပြီးတော့လုံလုံရသမျှအားလုံးကိုသူလုတ်ပေးနေရလို့ကျွန်တော်တို့ယူဆတယ်အဲ့ဒီချိန်မှာကျွန်တော်တို့တွေကလည်းဒီပေါ်မှာအရန်ဟိုမျောလင့်ထားမှုမိခိုထားမှုမဖြစ်စေဘဲနဲ့ကိုယ့်ရဲ့ဒေတာရင်းအင်အားကိုဘယ်တော့မှမမေ့ချဖို့လိုတယ
်ဒေတာရင်းအင်အားဆိုတာဘယ်လိုအင်အားမျိုးလဲရှင်
ကျွန်တော်တို့ကဒီနောက်ပိုင်းမှာစဉ်းစားပြတာကကြတော့စိတ်ကောင်းစီကိုကျွန်တော်ကစည်ရရပြန်ပြီးတော့ရင်ဆိုင်ရမယ်ဆိုတဲ့အခြေအနေမျိုးကိုဒါတော်တော်များများလည်းနာနားလည်လာကြပြီပေါ့နော်သူတို့သိလာကြပြီကျွန်တော်ကစည်ရရပဲပြန်ပြီးတော့သူတို့ကိုပြန်ပြီးရင်ဆိုင်နိုင်လိမ့်မယ်သူတို့ဖြုတ်ချနိုင်လိမ့်မယ်ဆိုတဲ့အခြေအနေမျိုးရှိရအဲ့လိုမျိုးဆိုတဲ့အတွက်ကျွန်တော်တို့လက်ရှိချိန်မှာပြင်ဆင်နေကြတဲ့တူတွေလည်းရှိတယ်ပြင်ဆင်နေကြတဲ့အဖွဲ့အစည်းတွေရဲဘော်တွေလည်းရှိနေကြတယ်ဒါဟာဒီပိုင်းမှာလက်နက်ကင်လမ်းစဉ်ပေါ့လက်နက်ကင်လမ်းစဉ်ကိုတွားကြမဲ့တူတွေရှိတယ်နောက်လည်းမှကျွန်တော်ဒီညိုရင်းမှာပဲပြန်ပြီးတော့ခုခံတိုက်ခိုက်ရေးလမ်းစဉ်ပေါ့နော်ဆိုတော့အဲ့ဒီပုံစံမျိုးတွေနဲ့ပြင်ဆင်နေကြတာရှိရဲ့အဲ့ဒီလိုအခြေအနေမျိုးမှာကျွန်တော် data တွေမှာဆိုရင်ဒါတိုင်းသားလက်နက်ကင်တွေရှိတယ်တိုင်းသားတော်လှန်ရေးအင်အားစုတွေရှိတယ်ဒီလိုအခြေအနေမျိုးတွေနဲ့ကျွန်တော်တို့ဟာတကယ်မဟာမိတ်တွေအဖြစ်ကျွန်တော်တို့ဟာအတူတူဒီစစ်ကောင်စီကိုဖြုတ်ချနိုင်လို့လိုတယ်ဆိုတော့အဲ data တွေဟာ data တွေအင်အားတွေပဲလို့ဒါကျွန်တော်ကတော့ယူဆပါတယ
်အခု CRPH ဦးဆောင်ပြီးတော့ပေါ့နော် Federal ပြည်ထောင်စုစိုးရပေါ်ပေါက်ရေးနောက် Federal တက်ပေါ်ပေါက်ရေးဆိုပြီးတော့ဥတီချက်တွေနဲ့သူတို့ရဲ့လှုပ်ဆောင်ချက်တွေသူတို့အခုလုပ်နေတဲ့အခန်းကဏ္ဍကိုဘယ်လိုမြင်လဲရှင
် CRPH အနေနဲ့ကျွန်တော်တို့ဟိုဒီ2000ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်သိမ်းလိုက်ပြီးတော့ဒီကျွန်တော်တို့ဒီ Federal Brainian ထွက်လာတယ်ပေါ့နော်ဆိုတော့ကျွန်တော်တို့အနေနဲ့ဒီ Federal Brainian ပေါ်မှာတချို့တော့နိုင်ငံအင်အားစုတွေကျွန်တော်ကျောင်းသမဂ္ဂတွေပါဝင်မှာဝေဖန်ကြတဲ့တချို့တော့ရှိတယ်ဒါဟာဒီ Federal Brainian ဟာတိုင်းဒေသအားလုံးသဘောထားပါဝင်တဲ့ဟာမျိုးကိုကျွန်တော်တို့ဟိုဖြစ်ရမယ်ဆိုတဲ့ဟာမျိုးပေါ့ဒီအချိန်မှာကျွန်တော်က NCA ဆိုတာကိုကျွန်တော်ကမေးလိုက်ဖို့လို့လေဆိုတော့ကျွန်တော်ဟာ China လက်နက်ကင်တွေ China လူမျိုးစုတော်လိုင်းအင်အားစုတွေလို့ကျွန်တော်ကပြောတဲ့အခါမှာကျွန်တော် NTA ထိုးထားတဲ့သူတွေကိုပဲကျွန်တော်တို့ကဒီချိန်မှာဖော်ပြလို့မရဘူး။ဆိုတော့ NTA မထိုးထားဘဲနဲ့ကျွန်တော်တို့ဒီဒိုင်းကြီးလုံးမှာရှိနေတဲ့ဒီတော်လိုင်းအင်အားစုတွေအားလုံးပါဝင်နိုင်မယ်။သူတို့ရဲ့သဘောထားတွေအားလုံးပါဝင်နိုင်တယ်။သူတို့အားလုံးလက်ခံထားကြတဲ့ brain ညင်မျိုးဖြစ်ဖို့လိုတယ်ဆိုတဲ့အမျိုးတော့ဒါကျွန်တော်တို့ဝေဖန်ချတာမျိုးရှိတယ်။ပြီးတော့အဲ့ဒီ brain ညင်နောက်ပိုင်းမှာနောက်ဆက်တွဲပေါ်လာမဲ့ဒီဖွဲ့စည်းပုံအခြေခံဒီ federal ဖွဲ့စည်းပုံအခြေခံဥပဒေပေါ့။ဒီဟာကကျွန်တော်တို့ဆက်ပြီးလုပ်ရမယ့်တော်လှန်ရေးနဲ့ဒီစစ်ကောင်စီကိုဖျောက်ချတာတွေနောက်ဆုံးကျွန်တော် federal နိုင်ငံတော်တက်စီသွားတဲ့လမ်းကြောင်းတစ်ခုလုံးတော်တော်တာသွားမဲ့ကိစ္စလို့ကျွန်တော်ကယူဆတယ်။အဲ့လိုမျိုးဆိုတဲ့အတွက်ဟိုလောလောဆယ်မှာ CRPH ရဲ့ဟိုလုံဆောင်ချက်တွေကိုပြည်သူအားလုံးကလည်းတစ်ချက်နဲ့ထောက်ခံနေကြတယ်။ဟိုကျွန်တော်တို့ကိုယ်တိုင်လည်းသူနဲ့တကယ်ကိုပူးပေါင်းဆောင်ရွက်နေကြတဲ့အခင်းအကျင်းမျိုးမှာရှိနေတယ်။ဆိုတော့ဒါကျွန်တော်တို့ဒီတက္ကသိုလ်ကျောင်းသားတမကတွေဆိုလည်းဒါ CRPH နဲ့ပုံမှန်အစည်းအဝေးတွေကျွန်တော်လုပ်ကြတယ်။ကျွန်တော်တို့သဘောထားအမြင်တွေဖလှယ်ကြတယ်။နောက်ပြီးတော့သူတို့နဲ့အတူတူလုံဆောင်နေကြတယ်ပေါ့နော်။ကျွန်တော်ပူးပေါင်းပြီးလုံဆောင်နေကြတာမျိုးရှိရတယ်။လက်ရှိသူတို့လုံဆောင်ချက်တွေပေါ်မှာကျွန်တော်တို့အင်မတန်ကြိုးဆိုပဲကောင်းတယ်။ကျွန်တော်တို့ကိုယ်တိုင်လည်းသူတို့နဲ့ဆက်ပြီးတော့ဟိုပူပေါင်းဆောင်ရွက်သွားဖို့ရှိတယ်။ဟိုသူတို့အနေနဲ့လုံဆောင်မယ်လုံဆောင်ချက်တွေကိုတော့တချို့နေရာတွေမှာခက်မြန်မြန်နဲ့ပြက်ပြက်သားသားနဲ့ဟိုလက်ရှိချိန်မှာလုံဆောင်ကြဖို့လိုတယ်။ဒါကြောင့်လဲဆိုတော့ကျွန်တော်တို့ကစိုးရိမ်တာကဒီလူလူရဲ့ရေချိန်ပေါ့နော်။လူလူရဲ့ရေချိန်ဟာတိတ်ကျသွားလို့ရှိရင်အဲ့ဒါဒီအန္တရာယ်များတယ်။အာလူလူရဲ့ရေချိန်နည်းနည်းလေးကျသွားမှာပေါ့။ဒီတော်လှန်ရေးပုံမှာရေချိန်ကျသွားမှာကျွန်တော်လည်းလေးစိုးရိမ်နေ။အဲ့လိုမျိုးဆက်ရွက်မှာ CRPH ပြောထားတဲ့ Federal Army ဆိုတဲ့ဟာမျိုးကိုလည်းကျွန်တော်တို့ကဒီတိုင်းသားလူမျိုးစုတွေနောက်ပြီးခုနပြောတဲ့ EAO တွေနဲ့ကျွန်တော်တို့ကတကယ်ကိုအားလုံးသဘောတူလက်ခံတဲ့မူတစ်ခုနဲ့အနှိမ့်နှိုင်းပြီးတော့ဗြင်းရင်တစ်ခုနဲ့နှိမ့်နှိုင်းပြီးတော့အမြန်ဆုံးအကောင့်ထဲပေါ်ဖို့လိုရဲလို့တော့ဒါကျွန်တော်တို့အနေနဲ့တိုက်တွန်းချင်တယ
်လူတို့အနေထားပေါ့နော်သူတို့ဘက်ကရောဘယ်လိုပဲဖြစ်ဖြစ်ဒီဆရာနာရှင်စနစ်ဟိုကိုဖြတ်သိမ်းရေးပေါ့နော်လူထုကရောအဲ့ဒီလူနီးလန့်နေအတွက်ဟိုအဆင်သင့်ဖြစ်နေတယ်လို့မြင်လားရှင
်ကျွန်တော်တို့စပြီးတော့ဒီဆက်အာနာသိမ်းပြီးတော့နိုင်ပိုင်းအတွင်းသို့သိမဟုတ်လဲရပိုင်းအတွင်းမှာဒါကျွန်တော်တို့ကြုံတွေ့ရတဲ့အခြေအနေမျိုးတွေရှိတယ်ဒါဟာကျွန်တော်တို့လူငယ်တွေကိုလူလူအနေနဲ့နောက်ပြီးတော့ចောင်းသားတွေကိုပြည်သူတွေအနေနဲ့ဒါဒါဟိုတိုက်တွန်းတဲ့တိုက်တွန်းတဲ့စကားမျိုးတွေပေါ့နော်ဒါကျွန်တော်တို့အကြမ်းမဖက်တဲ့ဘူးကျွန်တော်တို့ဟာတကယ်ကိုဒီအကြမ်းမဖက်တဲ့လမ်းစဉ်တွေပဲသွားတင်တယ်အစတည်ဖြစ်ပေါ့ဆိုပြီးတော့သူတို့တွေအဲ့ချိန်ကတော့ကျွန်တော်တို့ကိုအဲ့လိုမျိုးတိုက်တွန်းကြတာမျိုးတွေရှိတယ်ဒါပေမဲ့လက်ရှိအခြေအနေမှာကျေစိုးစုရဲ့ပြစ်ခတ်တပ်ဖြတ်မှုတွေဖိနှိပ်မှုတွေကိုသူတို့ကိုယ်တိုင်လည်းတိတိကျကျသိမြင်လာဘယ်လမ်းကြောင်းကိုဘလို့သွားရမယ်ဘယ်လမ်းစဉ်ကိုကျွန်တော်တို့ဂိုင်ဆွဲရတော့မယ်ဆိုတာလေလူလူဟာလက်ရှိအချိန်မှာတော်တော်လေးကိုဟိုဟိုနားနဲ့လာပြီးသိလာပြီလို့ကျွန်တော်ကယူဆတယ်ယူဆတယ်ဆိုတဲ့အတွက်ဟိုလူလူအနေနဲ့ဟိုအစင်းနဲ့ဖြစ်ပါလိမ့်မယ်ကျွန်တော်တို့ကတော့အဲ့လိုပဲယုံကြည်တယ်ဒီချိန်ကငါတို့ပြန်တိုက်ရမယ်အချိန်ကိုရောက်နေပြီဆိုတာကိုဒါလူလူကိုယ်တိုင်ကလူလူလာလာနဲ့တိုက်တွန်းလာတဲ့စကားမျိုးကိုကျွန်တော်တို့ကြားရတော့တော့အဲ့အဲ့ဒါကိုကျွန်တော်တို့အင်မတန်ဟိုအားတက်စေဝမ်းသာစေပေါ့ဆိုတော့လူလူအနေနဲ့အစင်းနဲ့ဖြစ်နေပါလေလို့ကျွန်တော်ယုံပါတယ်
စစ်တပ်ကတော်တော်လေးအဲ့လိုရဲရဲဆက်ဆက်ဖိနှိပ်နေတဲ့ခါကျတော့ဟိုအခုလိုကိုမင်းဟန်ထက်တို့ဒီចောင်းသားသမဂ္ဂတွေအပါဝင်ပေါ့နော်ဟိုလူတို့အနေနဲ့ရောဒီဖိနှိပ်မှုတွေကိုမြင်ရကြုံရတဲ့ခါမှာကြောက်ရွံ့စိတ်မျိုးစိတ်တက်ပိုင်းဆိုင်ရာမှာဘယ်လိုအခြေအနေတွေရှိလဲရှင
်ဒီလူလူစီမှာတော့တချို့တော့ဒီကြောက်စိတ်တွေကိုကျွန်တော်ကဟိုနည်းနည်းတော့တွေ့ရတယ်ဒါဒီတွေ့ရတယ်ဆိုတဲ့အပိုင်းကလူလူဟာသူတို့မှလည်းသူတို့ရဲ့ဒီမိသားစုနဲ့ဒါသူတို့ရဲ့ဒီ OA နဲ့စသည်ဖြစ်ပေါ့နော်ဒီလိုအခြေအနေမျိုးတွေရှိနေတဲ့အတွက်သူတို့ဟာတချို့တော့ຢ່າງမှာအပြင်ကိုမထွက်ရဲတော့တဲ့အခြေအနေမျိုးတွေဈေးမသွားရဲတော့ဘူးနောက်ပြီးတော့ဒီဆန္ဒပြမှုတွေဒီလူလူလှုပ်ရှားမှုတွေမပါဝင်ရဲတော့မလုပ်ရဲတော့ဘူးပေါ့နော်ဆိုတော့ဒီလိုအခြေအနေမျိုးတွေကိုကျွန်တော်ကတွေ့ရတယ်နောက်တစ်ချက်ကကြတော့လူလူလှုပ်ရှားမှုတွေလုပ်တဲ့အခါမှာကျွန်တော်တို့ကဒီလမ်းတွေကိုစေအုပ်စုကမကျူးကျော်နိုင်အောင်ကျွန်တော်တို့ကလမ်းတွေပိတ်လိုက်တာတွေတဲရီတွေချတာတွေဒီလိုဟာမျိုးတွေလုပ်တယ်ဆိုတော့စေအုပ်စုကဒီဘက်မှာကျွန်တော်တို့ကိုတကယ်ကိုဟိုတက်ရှုပ်ပြီးတွေးခွဲတဲ့နေလမ်းမျိုးတွေကိုတုံးတာမျိုးတွေရှိရဲဆိုတော့ကျွန်တော်တို့ចောင်းသားတမကစစ်ចောင်းတွေကနေပြီးတော့ခုနပြောတဲ့တဲရီတွေပိတ်သွားလို့ပါလို့ဆိုရင်ဒါလူလူကိုပြန်ပြီးတော့ဖယ်ခိုင်းတဲ့နေလမ်းမျိုးတွေပေါ့တန်းတန်းထောက်ပြီးတော့အဲ့ဒါတွေကိုဖယ်တန်းဆိုတဲ့ပုံစံမျိုးနဲ့ဖယ်ခိုင်းတဲ့ဟာမျိုးမှာဆိုရင်နောက်ဆိုလူလူကပါကျွန်တော်တို့ကိုတားလာတဲ့ကိစ္စတချို့ပါအဲ့လိုတော့လမ်းတွေမပိတ်ပါနဲ့ဒီမှာတော့လာပြီးဆန္ဒမပြပါနဲ့အဲ့အဲ့လိုမျိုးဆိုရင်ဒီညငါတို့ရောက်ကုတ်ကိုဝင်ပြီးတော့သူတို့ဖိလိုက်မယ်အဲ့လိုမျိုးပိတ်သွားရင်ငါတို့တန်းတန်းနဲ့ထောက်ပြီးဖယ်ခိုင်းနိုင်မယ်ဆိုတော့အကြောက်မှုမျိုးဒါလူလူစီမှာဟိုကျွန်တော်တို့လည်းနဲ့တွေ့လာရတယ်ပေါ့နော်ဆိုတော့အဲ့ဒီအတွက်လည်းကျွန်တော်တို့တွေကလူလူကိုဒါကြောက်စရာမဟုတ်ဘူးဒီပွဲမှာရှုံးမှသာကျွန်တော်တို့ပို့ပြီးကြောက်အောင်ပါဆိုတော့ကျွန်တော်တင်းစကားမျိုးတွေနောက်ပြီးတော့ဟိုကျွန်တော်တို့ဘက်ကနေပြီးတော့သူတို့ awareness လုပ်တဲ့အပိုင်းတွေတော့ဒါကျွန်တော်တို့အများကြီးဒီအတော်တွေမှာကျွန်တော်တို့လုတ်ဖြစ်နေတယ်ဆိုတော့နောက်တစ်ချက်ကကြတော့ဟိုကျွန်တော်တို့ကိုယ်တိုင်ပေါ့နော်ကျွန်တော်တို့ကိုယ်တိုင်ဆိုလက်ရှိလှုပ်ရှားနေကြတဲ့အကြောင်းသမကခေါင်းဆောင်တွေရှိတယ်အကြောင်းသမကရဲဘော်တွေရှိတယ်လူငယ်တွေရှိတယ်ဆိုတော့လူငယ်ဖြစ်တဲ့အတွက်ကျွန်တော်တို့မှာတော့ဒဇတ်ထိုးလုတ်တဲ့စိတ်မျိုးသူဒီမဟုတ်တခုခုကိုဆိုမစင်စားဘဲနဲ့ကျွန်တော်ကဒါငါတို့လုတ်ကိုလုတ်ရမယ်ကိစ္စဆိုတဲ့အတွက်ဟိုလုတ်တာမျိုးတွေရှိပေမဲ့ကျွန်တော်တို့ရဲ့တကယ်စိတ်ချမ်းပါလေဟိုအနည်းဆုံးတော့ကျွန်တော်ကပြစ်တက်ခံရမှာခေါင်းတွေကိုကြည့်တာဖောက်ဝင်လာမှာတော့ဒါကျွန်တော်တို့ကြောက်ကြတာပဲဒါပေမဲ့ခုနကကျွန်တော်တို့ပြောခဲ့တဲ့ကျွန်တော်ငငါတို့ကြောက်လို့မရဘူးပေါ့နော်လက်ရှိမှာဒီကျွန်တော်တမကခေါင်းဆောင်တွေလူငယ်တွေဒါဆပြီးတော့ဟိုကြောက်နေမှာဆိုလို့ရှိရင်ငါတို့ဘာမှဆက်လုပ်လို့မရတော့ဘူးဆိုတော့ကျွန်တော်နားလည်ထားတယ်အဲ့လိုမျိုးဆိုတော့အားလုံးက ောက်စိတ်တွေကိုအတတ်နိုင်ဆုံးဖယ်ရှားပြီးတော့အလုပ်လုပ်နေကြပါတယ်။ဒီဒီဟာကဟိုဓမ္မနဲ့အာဓမ္မတိုက်ပွဲပဲဆိုတော့ဟိုကျွန်တော်တို့တွေဟိုဒီဒီဘက်မှာနိုင်နိုင်မယ်ဓမ္မကပဲအနိုင်ယူလိမ့်မယ်လို့ကျွန်တော်ကယုံကြည်တယ်။ယုံကြည်ရဆိုတော့တဲ့ချင်းချင်းမှာဟိုသူတို့ကင်တွယ်နေတဲ့ပုံတွေဟိုသူတို့လုံးဆောင်နေတဲ့ပုံတွေဟာလည်းသူတို့မှာတနက်ရှိနေတဲ့အတွက်သူတို့မှာလက်နက်ရှိနေတဲ့အတွက်သူတို့လုံနိုင်နေတဲ့ကိစ္စတွေပဲဖြစ်တယ်။ဆိုတော့ကျွန်တော်ကတော့အဲ့လိုပဲယူဆပါတယ
်။ဒီနီလန်းပေါင်းစုံနဲ့စ조사တဲ့အခါမှာဆွေးနွေးစကားပြောရတော့မယ်ဆိုတော့နီလန်းမျိုးဖြစ်လာမယ်ဆိုရင်ရောကိုမင်းဟန်ထက်တို့အဲ့ဒီနီလန်းကိုရောရွေးမလားရှင့်
အဲကျွန်တော်တို့အဲ့လိုမျိုးတော့အဖြစ်မခံဘူးကျွန်တော်တို့အဲ့ဒီလိုဆက်တဲ့ဟိုဒီဒီဆက်ဆက်နှိမ့်နိုင်ရတဲ့နေရာမျိုးတော့ကျွန်တော်တို့လုံးဝရွေးချယ်မှာမဟုတ်ဘူးဟိုကျွန်တော်တို့ဒီအရှိမအာ NLD အစိုးရလက်ထက်မှာလဲဒါဆက်တဲ့အလုံးဆောင်ခဲ့တဲ့ကိစ္စတချို့ရရှိရဒါဟာပြန်နိုင်ရင်ဒါစေရဆိုတဲ့ကိစ္စမျိုးတွေကိုကျွန်တော်တို့ဟိုဒီ NLD အစိုး NLD အစိုးရအနေနဲ့ဒါတည်ခဲ့တယ်ပေါ့နော်ဆိုတော့ဒါပေမဲ့စစ်အာဏာရှင်ဆိုတဲ့သဘောတဘာဝကဒီလိုဆက်ဆက်နှိမ့်နိုင်လို့မရဘူးသူတို့ရဲ့ကိုကြိုးအတွက်ပဲဟိုသူကဆက်ပြီးတော့လုပ်ပါဆိုတော့ကျွန်တော်ဒီတိုက်ပွဲမှာလည်းထို့အတူပဲပေါ့ဒီနဲ့ကျွန်တော်တို့ကဒီဆက်ဆက်ဒီလမ်းကြောင်းကိုကျွန်တော်တို့ကဟိုတူဘက်ကနေစလို့ပဲဖြစ်ဖြစ်စုံတစ်ခုကြောင်းတွားလိုက်ပြီးဆိုရင်လည်းဒီဆက်အနာရှင်စနစ်နောက်ထပ်ဆက်ပြီးရှင်းတန်းနေမှာအမြင့်ပြတ်သွားမှာမဟုတ်ဘူးတစ်ချိန်ချိန်မှာနောက်ထပ်10နှစ်လည်းဖြစ်နိုင်တယ်သူတိမို့နောက်ထပ်9နှစ်လည်းဖြစ်နိုင်တယ်အဲ့ဒီအချိန်မျိုးကြတဲ့ဒီလိုဆက်အနာသိမ်းမှုတွေဆက်အနာရှင်စနစ်ပြန်ပြီးတော့ဒီတဟုံလုံးဝုန်းဝင်းနဲ့ထပြီးပေါ်လာတာမျိုးတွေကအချိန်မျိုးဖြစ်သွားနိုင်တယ်ဆိုတော့ကျွန်တော်တို့တွေကအဲ့တော့ရေးတူကိုကျွန်တော်ကကြည့်လို့မရဘူးအဲ့တော့ကျွန်တော်ရေးရှည်ဆက်ပြီးတော့ကျွန်တော်နိုင်ငံရဲ့နောက်နှစ်ပေါင်းများစွာနှစ်ပေါင်းများစွာဆိုတဲ့ကိစ္စကိုပါကျွန်တော်ကဆက်ပြီးကြည့်ရလိမ့်မယ်။အဲ့လိုမျိုးကြည့်တဲ့အခါမှာတော့နှိမ့်နိုင်ရင်လည်းတော့လုံးဝအဆင်မပြေဘူး။လက်ရှိရှိနေတဲ့စစ်အာဏာရှင်ဆိုတဲ့သဘောတရားမျိုးကတော့နှိမ့်နိုင်လို့မရဘူးလို့ပဲကျွန်တော်ကယူဆတယ်။အဲ့တော့အဲ့လိုမျိုးဆိုတဲ့အတွက်ကျွန်တော်နှိမ့်နိုင်တဲ့ကောင်တော့မတော်တယ်။
ဒါကတော့တကုံတက်ကတူចောင်းသားသမဂဥက္ကဋ္ဌကိုမင်းဟန်ထက်ဖြစ်ပါရှင်အခုလို VOE မြန်မာပိုင်းကိုအချိန်ပေးပြီးတော့ပေါ့နော်ဖြေကြားပေးတဲ့အတွက်ကိုမင်းဟန်ထက်ကိုကျေးဇူးအများကြီးတင်ပါရှင
်ဟုတ်ကဲ့ပါခင်ဗျာကျေးဇူးတင်ပါတယ
် VOE American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ် Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu စလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
မင်္ဂလာပါရှင်ဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီကြော်ရွှင်မှုတွေစိတ်သုံးညီတို့မြန်မာပြည်ဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင်
အနာဒိစကောင်စီဟာဒီမနက်ကတော့အနာရှင်ဆက်ကြီးဆန္ဒပြပွဲတွေအရှိန်မြင့်တက်နေတဲ့ February 23ရက်နေ့ကစဆန္ဒပြပွဲမှာပါဝင်တဲ့ Facebook လူမှုကွန်ရက်ဆာမျက်နှာမှာဆန္ဒပြပွဲတွေကိုထောက်ခံအားပေးလှုံ့ဆော်တဲ့ CDN ဝန်ထမ်းတွေကိုအကူအညီပေးနေသူတွေကိုပုံမှန်905ကနဲ့အမှုဖွဲ့ဝရမ်းပြေးဖြစ်ကြညာတာတွေလုပ်ခဲ့ပါတယ်စစ်ကောင်စီကြညာချက်တွေမှာတော့နိုင်ငံအုပ်ချုပ်မှုရန်နေရာပြက်ပြားစေရန်ရည်ရွယ်ချက်နဲ့ဝန်ထမ်းတွေကိုစီရီယယ်လှုပ်ရှားမှုမှာပါဝင်ဖို့လှုံ့ဆော်တာမတရားအသိဉာဏ်ခံထားရတဲ့ CRPH ကိုထောက်ခံတာမမှန်သတင်းတွေဖြန့်ဝေတာ social punishment ပြုလုပ်တာဆောင်ရွက်သူတွေကိုပုံမှန်905ကနဲ့အမှုဖွဲ့အရေးယူဆောင်ရွက်နေတယ်လို့ဖော်ပြပါတယ်ထူးခြားတာတစ်ခုကတော့အဲ့လိုအမှုဖွဲ့ခံရသူတွေထဲမှာရုပ်ရှင်နဲ့ဂီတနယ်ပယ်ကထင်ရှားသူတွေအများကြီးပါဝင်နေခြင်းပါပဲဒီချက်ဟာမြမရုပ်ရှင်ဂီတနဲ့ဖျော်ဖြေစည်းဝါးရေးလုပ်ငန်းကြီးကိုတက်ရောက်မှုထိခိုက်မှုကြီးကြီးမားမားရှိစေနိုင်မလားဆိုတာစဉ်းစားတွေးတောเสียပ
ါစစ်ကောင်စီရဲ့ကြေညာချက်အရပုံမှန် 905 ကကြီးနဲ့အမှုဖွင့်ခံထားရသူတွေစီးရင်ကတော့ February 23ရက်နေ့မှာအဆိုတော်လင်းလင်းမောင်မောင်အေး February 18ရက်နေ့မှာပြည်တီဦးကိုပေါ့လူမင်းဝိုင်းနာကြီးနဲ့အနက April 2ရက်နေ့မှာပိုင်ဖြိုးသူအာဇာနီအိန္ဒြာကျော်စင်တန်တားလှိုင်းမင်းမော်ကွန်းပူပူရဲတိုက်ခင်ဝင့်ဝါချမ်းချမ်းချမ်းမြေမောင်ချူဧပြီလ3ရက်နေ့မှာဖွေးဖွေးတက်မော်မြင့်ညီနန္ဒအောင်မြင့်မြက်ကော်နီဇင်အောင်နိုဘန်ထူကြားပေါက်ညီထွတ်ခေါင်ဝါဆိုမိုးဦးထက်အောင်ရှိုင်းမယ်ရီအိန်ဂျယ်လမုံ ဧပြီလ4ရက်နေ့မှာအလင်းရောင်ရန်ရန်ချန်ထူပိုင်စောဦးချူပန်းနွယ်နဲ့မေဧပြီလ5ရက်နေ့မှာခါရာတားငယ်တစင်နယ်ဝင်းဧပြီလ6ရက်နေ့မှာအေတင်ချိုဆွေညနှင်းရီလွေချစ်သူဝေဧပြီလ9ရက်နေ့မှာတူတူပိုင်တကောဧပြီလ10ရက်နေ့မှာရဲဒနာဘူအေးဝီတောင်စတဲ့သူတွေပါဝင်နေတာတွေ့ရပါတယ်။ဒါရီမကဒါရိုက်တာမင်းထင်ကိုကိုကြီးဇာကနာတို့ကိုလည်းဖန်ဆီးထားပြီးတရုတ်ဆောင်ပရဟိတသမားကျော်သူကတော့ထွက်ပြေးတင်ဆောင်နေရပါတယ်။ဒီစင်းကိုကြည့်လိုက်ရင်ပဲအထူးသဖြင့်ရုပ်ရှင်ထုတ်လုပ်ရေးလုပ်ငန်းနယ်ပယ်တွေကအဓိကလဲကျထင်ရှားသူတွေလည်းဖြစ်တဲ့ထိတ်တန်းဒါရိုက်တာတွေထိတ်တန်းတရုတ်ဆောင်တွေအများကြီးပါဝင်နေတာတွေ့ရမှာဖြစ်ပါတယ်။ဒီလိုဝင်ရဲထုတ်ခံရမှုဟာလက်တလုံးမှာကိုပဲပြဿနာရှိနေပါပြီ။စစ်ကောင်စီဟာအဲ့ဒီလိုပုံမှန်905ကကြီးကြီးညာခံထားရတဲ့အမှုပညာရှင်တွေပါဝင်ပတ်သက်တဲ့ရုပ်ရှင်တွေတေးသချင်းတွေထုတ်လွှင့်ပြသတာမျိုးမလုပ်ဖို့အဲ့လိုလုပ်ရင်အားပေးကူညီမှုနဲ့အရေးယူခံရမယ်ဆိုတဲ့အကြောင်းပြည်ရင်းကပုဂ္ဂလိကရုပ်သံနဲ့ FM Radio ဌာနတွေကိုဧပြီလ4ရက်နေ့စွဲနဲ့ညွှန်ကြားချက်ပေးဖို့အကြောင်းကြားခဲ့တာတွေ့ရပါတယ်
ပြောရရင်ရုပ်ရှင်ဇာတ်ကားတွေထုတ်လွှင့်နေတဲ့ပုဂ္ဂလိကရုပ်သံမီဒီယာတွေအနေနဲ့အဲ့ဒီစီးရင်းနဲ့တိုက်လိုက်တယ်ဆိုရင်ပဲအရေးအသွေးရှိတဲ့ဇာတ်ကားအများစုထုတ်လွှင့်လို့မရတော့တဲ့အနေအထားရောက်သွားစေတာတွေ့မြင်နိုင်ပါတယ်။ဒါရင်မကမြန်မာနိုင်ငံမှာအခကြေးငွေရယူပြီးရုပ်ရှင်ဇာတ်ကားတွေကို application ကနေတစ်ဆင့်ထုတ်လွှင့်ပြသတဲ့စီးပွားရေးလုပ်ငန်းတွေလည်းရှိနေကြပါတယ်။အဲ့ဒီစီးပွားရေးလုပ်ငန်းတွေကလည်းဒီကြေညာချက်ကြောင့်ဇာတ်ကားပေါင်းများစွာထုတ်လွှင့်လို့မရအထိနာကြမှာဖြစ်ပါတယ်။တကယ်တော့မြန်မာရုပ်ရှင်စီးပွားရေးလုပ်ငန်းဟာကုလအာဏာသိမ်းပွဲမတိုင်ခင်2020နှစ်ဆန်းမြန်မာနိုင်ငံရဲ့ COVID-19 ကပ်ရောဂါပြဿနာဝင်ရောက်မလာသေးခင်ကတည်းကလုံးဝရပ်ဆိုင်ထားရတာပါအဲ့ဒီချိန်တုန်းကရိုက်လက်ဆရုပ်ရှင်ဇာတ်ကားတွေရိုက်ကူးပြီးယုံတီရဲ့တန်းစီရင်ပြသခြင်းမပြုနိုင်သေးတဲ့ဇာတ်ကားတွေယာနဲ့ချီကြံရစ်နေပါတယ်ရုပ်ရှင်လောကသားတယောက်ကတော့ရိုက်ပြီးသားဇာတ်ကားအလုံးပေါင်းလိုက်ရင်ခံမှန်းတန်ဖိုးကျငွေဘီလီယံ60ကနေ100ကျော်ကြားရှိလိမ့်မယ်လို့ခန့်မှန်းပြောပြပါတယ်။တကယ်လို့မြန်မာနိုင်ငံမှာကိုဗစ်ဘေးကင်းဝေးပြီးအခြေအနေတည်တည်ငြိမ်ငြိမ်ဖြစ်ရုပ်ရှင်ဇာတ်ကားတွေပြန်ပြီးပြသလို့ရရင်အဲ့ဒီဇာတ်ကားတွေပြသဖို့စောင့်ဆိုင်နေကြတာပါ
။တစ်ဆက်တည်းထိခိုက်ညံ့တာမှာကရုပ်ရှင်ရုံတိဆောက်ရေးလုပ်နေကြတဲ့စီးပွားရေးလုပ်ငန်းရှင်တွေပါ။အရင်ဆရာနာရှင်အစိုးရလက်ထက်တွေတုန်းကမြန်မာနိုင်ငံမြို့ရွာအနှံ့မှာအစိုးရပိုင်ရုပ်ရှင်ရုံပေါင်းများစွာရှိခဲ့ပြီးနောက်ပိုင်းအာဏာပိုင်တွေရောင်းစားခဲ့တာကြောင့်ရုပ်ရှင်ရုံအရေးအတွက်ကျဆင်းပြီးရုပ်ရှင်ရိုက်ကူးထုတ်လုပ်ပြသရေးစီးပွားရေးလုပ်ငန်းကိုလည်းကြီးကြီးမားမားထိခိုက်နေနာစေခဲ့ပါတယ်။အခု2015နောက်ပိုင်းကျမှရုပ်ရှင်ရုံအသစ်တည်ဆောက်တဲ့လုပ်ငန်းရှင်တွေပေါ်ပေါက်လာပြီးရင်းနှီးမြှုပ်နှံမှုလုပ်နေခြင်းကိုဗစ်ဖြစ်အခုနောက်ဆုံးအာဏာသိမ်းပွဲဖြစ်ပွားခဲ့ရတာပါ။အဲ့ဒီရုပ်ရှင်ရုံလုပ်ငန်းစီးပွားရေးကိုလည်းအများကြီးထိခိုက်နစ်နာစေမှာဖြစ်ပါတယ်။တကယ်တော့ရုပ်ရှင်ဂီတနဲ့လူမှုကွန်ရက်ကထေရှားသူတွေကိုအေးအေးယူဖို့ကိစ္စပြီးခဲ့တဲ့မတ်လ30ရက်နေ့မှာလုပ်ခဲ့တဲ့စစ်ကောင်စီအစည်းအဝေးမှာကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုတိုင်ညွှန်ကြားချက်ပေးခဲ့တာပါ။အစည်းအဝေးမှာကောင်စီဝင်အရက်သားတွေဘက်ကလူမှုကွန်ရက်စာမျက်နှာတွေမှာဖော်ပြတာတွေနဲ့ပတ်သက်လို့အရေးယူဖို့တင်ပြတာရှိပြီးဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကလည်းဆိုရှယ်မီဒီယာဆိုတာကောင်းကျိုးလည်းရှိပြီးဆိုးကျိုးလည်းဖြစ်ပေါ်စေတဲ့အကြောင်းအင်တာနက်ကိုမှီခုတ်ပြီးလုပ်နေရတဲ့လုပ်ငန်းတွေရှိတဲ့အတွက်ပိတ်ထားလို့မရတဲ့အကြောင်းမှန်မှန်ကန်ကန်အသုံးပြုရလို့ပြီးဖောက်ပြန်ရင်ထိရောက်စွာဟန်တားနိုင်တဲ့ပြစ်ဒဏ်တွေချမှတ်သွားနိုင်ရေးဆောင်ရွက်သွားရန်လိုကြောင်းဆိုပြီးညွှန်ကြားချက်ပေးခဲ့တာဖြစ်ပါတယ်ဒီလိုနဲ့သူပြောပြီးနှစ်ရက်အကြာ Facebook ပေါ်မှာဖော်ပြတာတွေကိုပုံမှန်905ကကြီးနဲ့အရေးယူမှုတတိတန်းန်းကြီးထွက်ပေါ်လာတာပါပုံမှန်905ကကြီးဆိုတာကတော့လူတစ်ယောက်အနေနဲ့သူပြုလုပ်တဲ့ဖော်ပြချက်သတင်းထုတ်ပြန်ချက်တွေမှာပြည်ထောင်စုအစိုးရဤကြီးရေလေတက်တစ်ခုခုမှာအရာရှိအားဒုတိမဟုတ်တက်သားအားစစ်ပုံကန်ခြင်းကိုတော့၎င်းတက်ဆိုင်ရာမိမိတာဝန်ဝတ္တရားကိုမလေးစားခြင်းတော့၎င်းပြက်ကွက်ခြင်းတော့၎င်းပြုစီရန်အကြံရှိလျင်ဒိုဒီမဟုတ်ပြုစီရန်တန်ရာသည့်အကြောင်းရှိလျင်နှစ်နှစ်အထိထောင်ဒဏ်ဖြစ်စေငွေဒဏ်ဖြစ်စေဒဏ်ညလုံးဖြစ်စေကြာခံရမည်လို့ဖော်ပြထားပါတယ်။ဒီရာစတဲ့ကြီးပုံမှန်ကိုအာနာသိမ်းပွဲဖြစ်ပွားပြီးနောက်ရက်တွေမှာပဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်လက်မှတ်နဲ့အကြောင်းအရာကိုချဲ့ထွင်တာပြစ်ဒဏ်ကိုတိုးမြှင့်တာကြိုတင်ပြဋ္ဌာန်းထားပြခဲ့ပြီးပါပြီ
။ဒီခြေအနေတွေကိုကြည့်ရင်ပုံမှန်905ကနဲ့တရားစွဲခံရသူတွေလက်တလော1003နှစ်စီကြာခံခဲ့ရတာတွေရှိနေပြီးလက်ရှိအမှုဖွင့်ထားတဲ့သူတွေကိုဖမ်းမိခဲ့ရင်လည်းအဲ့လိုတရားစွဲထောင်ချခံရနိုင်ခြေရှိနေပါတယ်ဒီထဲမှာရုပ်ရှင်နဲ့ဂီတအနုပညာထိပ်သီးတွေအရေးပါသူတွေအများစုပါဝင်နေတာမို့ ပူဂျုံမူကြီးမေအောင်လှိုင်ကသာခုလိုပဲအာဏာကိုဆက်ပြီးဆုပ်ကိုင်ထားနိုင်အောင်မယ်ဆိုရင်နိုင်ငံရဲ့စီးပွားရေးတရားဥပဒေစိုးမိုးရေးကျန်းမာရေးပညာရေးအပါဝင်ကဏ္ဍပေါင်းစုံပြိုလဲကျဆင်းနေပြီဖြစ်သလိုရုပ်ရှင်အနုပညာလောကဖျော်ဖြေစီးပွားရေးလုပ်ငန်းလည်းနလန်ပြန်ထူနိုင်မဲ့လမ်းမြင်တွေ့ရမှာမဟုတ်ပါဘူး။ဒါကြောင့်မြန်မာနိုင်ငံဟာပျော်ရွှင်မှုစိတ်သွင်းပျောက်ကွယ်နေတဲ့နိုင်ငံအဖွဲ့ဖြစ်နေပါကလည်းသိကြနေကြောက်ပါ
ပေးရနေခင်ဝေးရနေဖြစ်ပါစီတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေ VOE Facebook စာမျက်နှာမှာလာပြီးရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်ရှင်နောက်ပိုင်းမှာတော့ VOE တိတ်ချစ်တော်ရရှင်တွေကိုမြတ်တာတိလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖျော်ပြပေးဦးမှာဖြစ်ပါတယ်နော်ပထမအဦးဆုံးမြန်မာပြည်ကြီးငြိမ်းချမ်းပါစေဆိုပြီးတော့ဆုတောင်းပေးလာတဲ့တော်ရရှင်ရဲ့ Messenger ကစာကိုဖော်ပြပေးကြပါတယ်non pan knock sign ဆိုတဲ့တော်ရရှင်မှာသူကမင်္ဂလာနဲ့နဲ့ခင်မှာပြည်အောင်စုမြန်မာနိုင်ငံပြည်သူပြည်သားများဘေးရန်ကင်းကွာကျန်းမာကြပါစေအမြဲဆုံးငြိမ်းချမ်းပါစေဆိုပြီးတော့ဆုတောင်းပေးလာပါတယ်ရှင်ဟုတ်ကဲ့ပေးရဆုနဲ့အမြဲဆုံးပြည့်ကျင်ပါတယ်အဝေးရောက်အိမ်လွမ်းသူတစ္ဆာဆိုတဲ့တော်ရရှင်ကတော့မြန်မာနိုင်ငံကအခြေအနေတွေအတွက်အတော်လေးကိုစိတ်လက်မချမ်းမသာဖြစ်ရပါတယ်ဆိုပြီးတော့ရေးလာပါတယ်ဟုတ်ကဲ့ပါဒီတော်ရရှင်တို့ပဲမြန်မာနိုင်ငံထဲကပြည်သူတွေအားလုံးရောကမ္ဘာမှာရှိနေတဲ့ဒီမြန်မာနိုင်ငံသားတွေရောစိတ်လက်မချမ်းမသာဖြစ်နေရတာအမှန်ဖြစ်ပါတယ်နော်။ကြီးစင်ဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါ view ရေးတဲ့နေ့စဉ်ထုတ်လွှင့်နေတဲ့သတင်းတွေနဲ့ TV သတင်းအစီအစဉ်တွေကိုနားဆင်လို့ပါတယ်။ကျေးဇူးပါတယ်ဟုတ်ကဲ့ Facebook ကစာရေးလာတာမလို့အကောင်းဆုံးကတော့ internet တွေရရင် Facebook ကနေကြည့်ရှုနားဆင်နိုင်ပါတယ်လို့ပဲအကြံပြုချင်ပါတယ်နော်။ဒါမှမဟုတ်တော့ကျမတို့ရုပ်မြင်သံကြားအစီအစဉ်ကိုကြိုးရုဆလောင်းကနေပြီးတော့ဖမ်းယူလို့ရတယ်လို့မျိုး radio အစီအစဉ်တွေကိုတော့client to radio ကနေပြန်နားဆင်လို့ရပါတယ်ရှင်။အစီအစဉ်ဖမ်းယူလို့ရတဲ့ meter line တွေကိုလည်းနေ့စဉ်သတင်းလောကနဲ့အတူပို့ပေးနေပါတယ်နော်။ဒါရောလို့ဆိုလို့ကျမတို့ VOE ကနေ့စဉ်ပို့ပေးနေတဲ့ email သတင်းလောကအကြောင်းလေးလည်းသောရရှင်တွေကိုပြောပြပေးကြပါတယ်။ကျမတို့စီကနောက်ဆုံးရမြန်မာနဲ့ကမ္ဘာသတင်းတွေသတင်းဆောင်မတွေကိုနေ့စဉ်ကိုယ့်ရဲ့ email ကနေပြီးတော့အလွယ်တကူသိရှိချင်တယ်ဆိုရင်ကျမတို့ email သတင်းလောကိုမနေ့ကောညပါပို့ပေးနေပါတယ်နော်။ဒီ email သတင်းလောက်လိုချင်နေဆိုရင်ကျမတို့ကို email ပို့ပြီးတော့ download ရပါတယ်။ကျမတို့ရဲ့ email လိပ်စာက bammi@voanews.com ဖြစ်ပါတယ်။ဒါမှမဟုတ်လည်းကျမတို့ရဲ့ VOA မြန်မာဘိုင်းဒီ Facebook စာမျက်နှာ Messenger ကနေပြီးတော့ကျမတို့စီကိုစာရေးလို့ရပါတယ်။ဒီ email ပေးပို့မယ်ပဲဖြစ်ဖြစ်စာရေးရမယ်ဖြစ်ဖြစ်ဒီကျမတို့ရဲ့သောရရှင်ရဲ့ email လိပ်စာကိုထည့်ပေးလိုက်ပါနော်။အဲ့တော့မှအဲ့ကျမတို့ကအဲ့ email တွေကိုကျမတို့နေ့စဉ်သတင်းလောက်ကိုပို့ပေးနိုင်မှာဖြစ်ပါတယ်ရှင်။ကိုချိုဆိုတဲ့တော်ရရှင်ကလည်းတရင်ကိုမှန်မှန်နဲ့မြင်မြင်ပြည်သူတိကဘာတိတင်ဆက်ပေးနေရအခုလိုမျိုးအချိန်နဲ့တပြေးညီတရင်ဖတ်ရှုခွင့်ရတဲ့အတွက်ကျေးဇူးပါ VOE ရေတဲ့ဆလိုင်းရဲမင်းထိုးဆိုတဲ့တော်ရရှင်ကတော့ကျွန်တော်ဒီ VOE ကိုထောက်ရယုံကြည်ပါသေးတဲ့အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နောက်ထပ်တော်ရရှင်တယောက်နိုင်လင်းထွန်းနိုင်ဆိုတဲ့တော်ရရှင်ဖြစ်ပါတယ်ဒီတော်ရရှင်ကVOE ရဲ့အစီအမဲနားထောင်မှုစောင့်မျှော်နေပါတယ်မြန်မာနိုင်ငံရဲ့အခြေအနေတွေကလည်းစစ်ကောင်စီကရုံညံ့ပါတယ်ဆိုတော့မှကောင်းတဲ့သတင်းလေးများပါမလားလို့ကျွန်တော်စောင့်မျှော်နေမိပါတယ်ဒီညတော့ကောင်းတဲ့သတင်းလေးထုတ်လွှင့်ပေးဦးမှာလားတဲ့စိတ်ညစ်ပါတယ်ဟုတ်ကဲ့ကျွန်မကောင်းတဲ့သတင်းလေးတွေထုတ်လွှင့်ပေးခွင့်မတားတာတောင်းပန်ပါတယ်နော်အမြဲဆုံးအားလုံးကကောင်းတဲ့သတင်းလေးတွေကြားချင်တာလည်းဖြစ်ပါတယ်ဆန်လွင်စရဲ Facebook account ပါရှင်ကတော့ချီးနဲ့မြည်ရည်လဲမိပါတယ်။အားလုံးဘေးကင်းစွာနဲ့အေးတော်ပုံအောင်မြင်ပါစေ။နေ့စဉ်နေ့ညအိပ်မရပါ။အားမန်ပါတဲ့ရွေးကြော်တဲ့ကြောင့်စိတ်သိမ်းထားမိပါတယ်။ဒါက Facebook account ပါရှင်ဆန်လွင်ရေးသွားတာပါ။အောင်သူဆိုရတော်ရရှင်ကတော့အာနာရှင်အောက်မှာတိုင်းပြည်နောက်ပြန်ဆွေးရင်အမောင်ခေးရဲ့နိုင်ကြတဲ့ပညာရေးစနစ်အောက်မှာကြီးရင်လာခဲ့ပေးရပါပြီတဲ့။လူမှုရေးစီးပွားရေးလဲပတ်ဝန်းကျင်နိုင်ငံတွေကြားမှာနောက်ောက်ကျခဲ့ရပါတယ်။နောက်နောက်ခဲ့ကလေးတွေကိုဒီအမွေကျိုးထပ်ပြီးမပေးစေချင်ပါဘူး။ငင်းငင်းသာရပြီးတော့ဖွင့်ပြိုးတိုးတက်မဲ့အတိုင်းပြည်ဖြစ်အနာကမှမြင်ချင်ပါတယ်။အခုလည်းပြည်သူရဲ့သဘောထားအမှန်တိုင်းကိုမျက်ဝါးထင်ထင်မြင်နေရပါပြီ။လောဘအာဏာမဲ့နေသူတို့ကိုဖယ်လိုက်ရုံနဲ့အတိုင်းပြည်ရဲ့အနာဂတ်ခီးအတော်လှပသွားပါလိမ့်မယ်။ အောင်သူဆိုတဲ့သရရှင်ရေးလာတာပါနိုင်ငံကအတိုင်းဝိုင်းနေနေလဲအခုချိန်မှာမြန်မာလူတွေနဲ့အတူရက်တည်ဖို့မြန်မာနိုင်ငံကမခိုင်မာသေးတဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးဖြစ်ထွန်းတိုးတက်မှုတွေပြိုကျမသွားအောင်ဝိုင်းဝန်းလှုံ့ဆော်ကြဖို့နှိုးဆော်သွားခဲ့ပါတယ်ဒီလိုသတင်းတွေအောက်မှာရေးလာတဲ့သရရှင်တွေကတော့စုမသားဆိုတဲ့သရရှင်ကတောင်းဆိုမနေပါနဲ့အင်တာနက်ဖြတ်ခံထားရတာဘယ်လိုလုပ်ပေးနိုင်မလဲပြောပါတဲ့နောက်ထပ်သရရှင်အွန်လိုင်းထွန်းကတော့တောင်းဆိုလို့မရပါဘူးအမေရိကန်ဒီလိုတောင်းဆိုနေမြန်မာပြည်သူစစ်ကြုံဘဝမှာနှစ်30နေရပါမယ်လင်းတင်စစ်သည်မော်ကြီးလွတ်လိုက်ပြီးတော့စစ်ဗိုလ်ချုပ်ကြီးတွေနေတဲ့နေရာစီအရောက်လာခဲ့ပါတယ်ဒါကသရရှင်အွန်လိုင်းထွန်းရေးထားတာပါနောက်တစ်ရက်ကတော့တောင်းဆိုတော့တောင်းဆိုပါนีแลเล่ชาวาอูล่ะดิ
ตะเกเรอตองซูมุริชิรอก้าวมาดิလက်တွေ့စစ်အာဏာဖြုတ်ချရေးထိတွေ့လောက်အောင်လက်တွေ့လိုအပ်နေပါပြီစစ်အာဏာဖြုတ်နိုင်ရေးအတွက်ဘလို့နီးလန်းတွေလှုပ်ရှားကြပါဦးမလဲ
သူရင်းဆိုတဲ့တော်ရှင်ကတော့ပြောပါတယ်ကုလကပြောပါပဲတဲ့အလို့လိုလိုပါတွေကတည်ုံတဲ့ရုရှားလက်တွေ့ကဘာမှဖြစ်မလားသူကတော့စိတ်ပြက်လက်ပြက်နဲ့ရေးလာတာပါဝေယဆိုးဆိုတဲ့တော်ရှင်ကတော့ဒီခေတ်မှာအာဏာတက်သိမ်းတာ88တုံးကလို့မျက်စိပိတ်နားပိတ်နေခဲ့တဲ့ခင်မဟုတ်ပါဘူးဆိုတာသူတို့သိဖို့တဲ့ကြားမိဆွဲတာတည်းဆိုပါတယ်အာနာဆိုတာပြည်သူတွေစီကဆင်းသက်တာပါပြည်သူတွေအခုသွေးစည်းနေပါပြီပြည်သူအာနာပြည်သူလက်ထဲရောက်ပါမယ်တဲ့ဝေယံဆိုးဆိုတဲ့သွားရှင်ရေးလာပါတယ်ဒီလိုမျိုးမြန်မာနိုင်ငံကဖြစ်နေတဲ့နောက်ဆုံးရအခြေအနေတွေကိုကျွန်တော်တို့ view in မြန်မာပိုင်းကရရင်ရသလိုတင်ဆက်ပေးနေတာနဲ့ပတ်သက်ပြီးရေးလာတဲ့သွားရှင်တချို့ကတော့ကိုသိန်းစော်ထွန်းကအခုလိုသတင်းတွေတင်ပြတာကျေးဇူးတင်ပါတယ်လိုရင်စနာပြေဝပါစေ။ယောဂါကပေးကင်းဝေးပါစေတဲ့။ချယ်ရီကိုဆိုတဲ့သရရှင်ကလည်း up to date news လေးတွေတင်ပေးလို့ကျေးဇူးတင်ပါတယ်။ပြည်ပရောင်မြန်မာတွေအတွက်ခင်ဗျားတို့ပဲအားကိုးစရာရှိတာပါ။ထိကြမှန်ကန်တဲ့သတင်းလေးတွေတင်ပေးပါအောင်ခင်ဗျားတွေ။ဟုတ်ကဲ့။အခုပြောသွားသလိုပဲကျွန်တော်တို့အချိန်နဲ့အမျှဝိုင်းတော်သားတွေအလုံးလုံးနေကြပါရဲ့နော်။ဒီလိုသွားရှင်နေနေကိုပိုင်းမြင်းနေလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့စာတွေကိုလည်းကျွန်တော်တို့ VOE ကပုံမှန်ထုတ်လွှင့်ပေးပါရနော်ဒီတစ်ပတ်မှာတော့မျိုးမြင့်မောင်ဆိုတဲ့သွားရှင်ရေးလာတာကိုဖော်ပြပေးကြပါမယ်သူကလူတို့ရဲ့ဆရာနာရှင်စန့်ကျင်ရေးလူတို့လှုပ်ရှားမှုတွေကိုနီးလန်းပြောင်းမှရမယ်ထင်ပါတယ်ဆိုပြီးတော့သူ့ရဲ့ကိုပိုင်းမြင်းကိုအခုလိုရေးလာပါတယ
် VOE ခင်ဗျာဒီကိစ္စကိုသူတို့သိအောင်စူးစမ်းပေးစီခြင်းပါတယ်အခြေအနေတွေကတော့ပိုဆိုးဆိုးလာတာသိကြတဲ့အတိုင်းပါပဲဒီရက်ဆက်တန်းကျုပ်တဲ့စစ်တပ်ကိုပြည်သူတွေရဲ့လေးခွမြားမီးပလင်းတွေနဲ့ရင်ဆိုင်လို့မရပါဘူး။တိုင်းရင်သားလက်နက်ကင်တွေကလည်းတကယ်ထိရောက်အောင်မတိုက်နိုင်ကြပါဘူး။ကြာရင်သူတို့လက်ခုပ်ထဲပြန်ရောက်သွားပါလိမ့်မယ်။လူတွေအားကိုတဲ့ UN က R2P ကလည်းမရေမရာနဲ့ကြာပြီ။ဒီတော့အရေးကြီးတာပြောပါမယ်။အစိုးရတရအနေနဲ့ CRPH ရဲ့တိုင်းရင်သားလက်နက်ကင်တွေရဲ့ညှိနှိုင်းပြီးဦးကျော်မိုးထွန်းက US ကကာကွယ်ရေးနိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ပြီးသမရစီရောက်အောင်တင်ပြစီခြင်းပါတယ်။ဒါကတော့မျိုးရုပ်စစ်တပ်ကိုမြန်မာပြည်ထဲဝင်ပြီးမျိုးဖြုတ်ပေးဖို့တောင်းဆိုပါ။ဒီအတွက်မြန်မာပိုင်ကိုကိုကျွန်းကို US စစ်စခန်း150တရာ150ငှားဖို့ပါ။မြန်မာနဲ့နှစ်နိုင်ငံကာကွယ်ရေးစာချုပ်ချုပ်ပြီး Federal Army ကိုမြင့်တင်ပါ။စီရေးရအနောက်ဘက်ကနေတရုတ်ကိုထိန်းချုပ်ပြီးသားဖြစ်တယ်လို့မြန်မာအတွက်တရုတ်လက်ကလွတ်လာနိုင်ပါတယ်ဒီကိစ္စကိုစူးစမ်းကြည့်စီခြင်းပါတယ်ဒေါက်တာဆဆာအနေနဲ့ချားလ်စ်မင်းသားကိုလည်း US ကိုအကူအညီဝိုင်းတောင်းပေးဖို့စူးစမ်းကြည့်စီခြင်းပါတယ်စစ်ဖြစ်ရင်ဆုံးဆုံးရမှာတွေများမှန်းသိပေမဲ့မျိုးရုပ်စစ်တပ်ကလွတ်ဖို့ဒီထွက်ပေါက်ပဲရှိပါတယ်ဒင်းတို့ကတိမ်မထူးနေမထူးဖြစ်နေလို့အစွမ်းကိုရုံမှရက်ဆက်နေကြတာပါပြည်သူတွေကလည်းကောင်းဆောင်တွေကစားလို့အသက်တွေစည်သေးကြရမှာသိပေမဲ့ဒီလိုပဲလုပ်ရမှာပါအမြန်ဆုံးစူးစမ်းကြည့်ပေးပါဂျေဇုတင်ပါတယ
်လူလူရဲ့ဆရာနာရှင်စန့်ကျင်လှုပ်ရှားမှုနီလန်းပြောင်းတင်ပါတယ်ဆိုတော့မျိုးမြင့်အောင်သူ့ရဲ့ထင်မြင်ယူဆချက်ကိုအကြံပြုလာတာဖြစ်ပါတယ်ရှင်သရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်တိချစ်သရရှင်တွေတွင်မေတ္တာတည်လက်ဆောင်မြမသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်နော်ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့ အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတည်လက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပို့ဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင
်အခုတော့တော်ရရှင်တွေကိုမေတ္တာဒီလက်ဆောင်မြမတချင်းလေးတို့နဲ့ဆက်ပြီးတော့ဖြောပြပေးကြပါတယ်ရှင်တော်ရရှင်တွေအားလုံးလည်းဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်ထို့အပြင်တည်ဆိုထားတဲ့ညီလေးရေဆိုတဲ့တချင်းကပြည်သူလူထုအတွက်အားတစ်ခုဖြစ်ပါစေလို့တောင်းဆိုပြုနေပါတယ
်။အိုညီလေးရေရင်ကြည်တဲ့နဲ့တက်ရှင်ခြင်းကတောင်းဆိုပါ။ဘာမကြီးအားနေတယောက်တည်းတက်တယ်လို့ပုံလေးပို့ရ။အတေချာစဉ်းစားလူတွေတောင်းလို့ရေစူးစားကြတဲ့အခါမင်းအသာစိတ်ကိုမီပုံရှုံနိုင်ပါ။အိုညီလေးရေနာလို့ဟောကြားပြောလိုက်ကြောင်းလေးပေါ်ရှစ်တန်းသေးရဲ့ပြေဝရဲ့နဲ့တိတ်ပဲကိုမြင်ပြီးပါအမှန်ကြားအတွက်ကပဲမရင်ကိုတိုက်ခိုက်ကြရတဲ့အားလင်းတလင်းဘဝကိုစွန့်လို့ထားနိုင်မှာလုံးကြည့်ပါမှန်ကြားရိုးသားဆုံးလူရှာလေးဒုက္ခနဲ့ရင်ဆိုင်နိုင်တုံးလို့ဟုတ်လားလုံးကြည့်ပါမှန်ကြားယူသားဆုံးလှူရှာလေတောင်းတုံးကိုရှာဖွေပေးဆန္ဒရမင်းချစ်တဲ့လောကကြီးအာရဖို့တောင်းတော်ရည်ရဲ့ချက်နဲ့လူငယ်လေးတယောက်ဖြစ်ပေါ်သွားလူသားတိုင်းပေါ်မှာချစ်တဲ့စိတ်လေးသာ
ထွင်းတင်ကြည့်စုထားတဲ့ညီလေးရေဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာရည်နဲ့တည်ဆင်းတောင်းလာတွေကိုတင်းနှင်းကလေးနဲ့ညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြမပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြမပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်ပြီလို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App တို့မှာသွားပြီးနားထောင်နိုင်ပါတယ်ရှင်။ကျမတို့ရဲ့အင်တာနက်စာမျက်နှာလိပ်စာက bammy.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။ဘုံကြီးလေးရေအနာလုံးပေါ်ဟုတ်တာပြောလိုက်ကြောင်းဒီကွာ။တန်ချီရဲ့ဒီဝရဲ့နဲ့ဒီပေကိုနေဒီပါ။အမှန်တရားတွေကပဲမှရင်ဒီကိုတိုက်ခိုက်ကြရတဲ့အားမင်းတလေဘဝကိုစွန့်လို့ထားနိုင်မှာယုံကြည်ပါမှန်ကြားရိုးသားဆုံးလှူရှာဒုက္ခနဲ့ရင်ဆိုင်လာရင်စုံလုံး
နိုင်ငံကသတင်းတွေကြီးစုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးဘ ഹു သုတရစီဘူးသတင်းတွေတွေကတူတားဆိုတဲ့အစီအစဉ်ကိုကျမညိုညိုလင်းကတင်ဆက်ပေးထားပါတယ်ဒီနေ့မှာတော့ကမ္ဘာပေါ်ကဒုက္ခသည်တွေအတွက်ကူညီနေတဲ့ UNHCR လို့ခေါ်တဲ့အဖွဲ့အစည်းအကြောင်းပြောပြပေးပါမယ်
This is a true humanitarian tragedy, a disaster that brings all sorts of protection needs for these women, for the men, and for the children.
UNHCR လို့ခေါ်တဲ့ United Nations High Commissioner for Refugee ကိုမြန်မာလိုတော့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံလို့ပြောကြပါတယ်။ UNHCR ဟာကမ္ဘာနေရာဒေသတချို့မှာဖြစ်ပွားနေတဲ့ပ
ြည်ရင်းပိဋိပက္ခတွေစစ်ပွဲတွေအကြမ်းဖက်မှုတွေလူအခွင့်ရေးချိုးဖောက်ခါရမှုတွေကြောင့်မိမိအိမ်မိမိရရွာဒေသနဲ့မိမိတိုင်းပြည်ကနေထွက်ပြေးကြရတဲ့ဒုက္ခတွေကိုအသက်လုံခြုံရေးနေရေးစားရေးကျန်းမာရေးနဲ့ပညာရေးပါမကျန်ကူညီထောက်ပံ့ဖို့လှုံ့ဆော်နေတဲ့ကုလသမဂ္ဂလက်ရောက်ခံအဖွဲ့အစည်းကြီးတစ်ခုဖြစ်ပါတယ် UNHCR ကိုဒုတိယကမ္ဘာစစ်ကြီးအပြီးအိုးအိမ်မဲ့ဖြစ်သွားကြတဲ့တန်းနဲ့ချီတဲ့ဥရောပကလူတွေအတွေ့ကူညီမှုတွေပေးနိုင်မှု1950ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပါတယ်တကြာနှစ်90ဒေါ်လာပြီဖြစ်တဲ့ဒီအဖွဲ့အစည်းကြီးဟာအခုချိန်ထိကမ္ဘာအနှံ့ကဒုက္ခသည်တွေကိုကူညီနေဆဲပါပဲလို့ဆိုပါတယ်နောက်ဆုံးရထားတဲ့အချက်လက်တွေအရတော့ UNHCR အနေနဲ့မိမိနေထိုင်ရာနိုင်ငံကနေနီးစပ်ရာအိမ်နီးချင်းနိုင်ငံကိုထွက်ပြေးခိုလုံနေကြရတဲ့ refugee လို့ခေါ်တဲ့ဒုက္ခသည်ပေါင်း26တန်းကျော်မိမိနိုင်ငံတွင်းမှာပဲဘေးလွတ်ရာကိုလှည့်လည်ပုံအောင်နေရတဲ့ internally displaced people လို့ခေါ်တဲ့ပြည်ရင်းအခြေအနေမဲ့ဒုက္ခသည်46တန်းနီးပါတိုင်းနာမှာခိုလွန်ခွင့်လိုအပ်နေတဲ့ asylum seeker လို့ခေါ်တဲ့သူပေါင်းတပန်းနီးပါးနဲ့နိုင်ငံမဲ့နေသူတွေဒုက္ခတွေဘဝကနေကိုယ့်ရရွာနိုင်ငံအေးချမ်းလာလို့ကိုယ့်ရရွာဒေသကိုပြန်ချမဲ့သူတွေအလုံးအတွက်ကူညီဆောင်ရွက်ပေးနေရပါအခုလက်ရှိမှာတော့ UNHCR ရဲ့ဝန်ထမ်းပေါင်း 18,324 ဦးဟာနိုင်ငံပေါင်း 135 နိုင်ငံမှာတာဝန်ယူလုပ်ကိုင်ဆောင်ရွက်နေကြပါတယ်ဆက်စားချင်းတစ်နှစ်ဘတ်ဂျက်အမေရိကန်ဒေါ်လာ3သိန်းနဲ့စတင်ခဲ့တာကနေ2019ခုနှစ်မှာတော့တစ်နှစ်ကိုဘတ်ဂျက်ငွေအမေရိကန်ဒေါ်လာ 8.6 သန်းအထိသုံးစွဲနိုင်ခဲ့ပါတယ်။ UNHCR အနှစ်90ပြည့်ဖြစ်တဲ့2020ခုနှစ်ရောက်တဲ့အချိန်ကမ္ဘာပေါ်ကဒုက္ခသည်ပေါင်းတန်း90ရဲ့ဘဝတွေကိုကောင်းမွန်ဖို့အတွက်ကူညီနိုင်ခဲ့တယ်လို့ UNHCR ကဆိုပါတယ်။UNHCR ရဲ့ရုံးချုပ်ကတော့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာရှိပါတယ်။အီတလီနိုင်ငံသားဖိလစ်ပိုဂရန်ဒီကတော့လောလောဆယ် UNHCR ရဲ့ကော်မရှင်မင်းကြီးအဖြစ်တာဝန်ယူနေပါတယ်။ UNHCR ရဲ့ရထားချက်ဘတ်ဂျက်ငွေအများဆုံးထည့်ဝင်နေတဲ့ထိပ်တန်း၅နိုင်ငံကတော့ American ပြည်ထောင်စု၊ဥရောပသမဂ္ဂ၊ Germany, UK နဲ့အမြောက်ပိုင်း Ireland, Japan နိုင်ငံတို့ဖြစ်ကြပါတယ်။27ရာစုတဲ့ UNHCR အနေနဲ့အများဆုံးအကူအညီပေးခဲ့ရတဲ့နေရာဒေသတွေကတော့ပဋိပက္ခတွေရှိနေတဲ့အာဖရိကနိုင်ငံတွေ၊ကမ္ဘာအရှေ့အလယ်ပိုင်းနိုင်ငံတွေနဲ့အာရှနိုင်ငံတွေဖြစ်ပါတယ်။အာရှပစိဖိတ်ဒေသမှာတော့ကြီးစုမှုကူညီမှုပေးနေရတဲ့ဒုက္ခသည်ပေါင်း8သန်းနီးပါးရှိပြီးအဲ့ဒီထဲမှာအာဖဂန်နစ္စတန်နိုင်ငံနဲ့မြန်မာနိုင်ငံကဒုက္ခသည်တွေကအများဆုံးပါဝင်ပါတယ်ရှင်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကိုနားဆင်လို့ပြီးမှာတော့သတင်းကျဉ်းချုပ်ကိုတင်ပြပေးပါမယ်ရှင်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းကလေးကဆီယနာသိန်းဆန္ဒပြပွဲတွေကိုစစ်တပ်ကအင်အားသုံးနှိမ်နင်းနေတဲ့ကြားကဆန္ဒပြပွဲတွေကတော့နိုင်ငံအနှံ့နေရာအတော်များများမှာဆက်ပြီးတော့ရှိနေသေးဖြစ်ပါတယ်ဒီကနေ့တမူးမြို့အာရှလမ်းမအလောင်းဖျားလမ်းပေါ်မှာရှိတဲ့ခရိုင်ရဲစခန်းရုံးကတနက်နေ့လှမ်းပစ်တဲ့အတွက်လူတူသေဆုံးခဲ့တယ်ဆိုတဲ့သတင်းတွေထွက်နေပြီးမြေ VOE ကတော့တိကျအတည်မပြုနိုင်သေးပါဘူးတမူးမြို့မှာပဲတခြားတူလဲထိခိုက်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်မန္တလေးမြို့မြောက်ဒီဘန်ရှိမှာလဲဒီကနေ့မနေ့ပိုင်းကဘုံပေါက်ကွဲခဲ့တဲ့အတွက်လူညိုရင်းဝန်ထမ်းတူထိခိုက်ဒဏ်ရာရခဲ့ပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းမှုကိုစန့်ကျင်သူတွေကိုနှိမ်နှင်းတပ်ဖြတ်မှုတွေကြောင့်တေဆုံးသူစုစုပေါင်း900တူရှိသွားပြီလို့နိုင်ငံရေးအကျဉ်းသားများကကြေညာဆောင်ရှောက်ရေးအသင်း AAPP ကပြောပါရယ်ဧပြီလ10ရက်နေ့တရက်ထဲမှာပဲစကိုင်းတိုင်းတမူးမြို့မှာ2ဦးနဲ့ပဲခူးမြို့မှာ82ဦးစုစုပေါင်း83ဦးတေဆုံးခဲ့ပါရယ်ဒါဟာ AAPP ကရရှိစစ်ဆေးအတည်ပြုထားတဲ့အရေးအတွက်ဖြစ်ပြီးအမှန်တကယ်တေဆုံးသူစီးရင်ကဒီထက်မကများနိုင်တယ်လို့လည်း AAPP ကပြောပါရယ်ရှင်တရုတ်နိုင်ငံဟာသူ့နိုင်ငံထုတ်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးရဲ့အစွမ်းအာနိသင်ကိုမြင့်တင်မှုတခြားနိုင်ငံတွေကထုတ်တဲ့ကာကွယ်ဆေးတွေနဲ့ပေါင်းဆက်သွားဖို့စဉ်းစားနေကြောင်းပြောပါရယ်တရုတ်ကျန်းမာရေးဆိုင်ရာပညာရှင်တယောက်ကလူလူကျန်းမာရေးဝန်ထမ်းတွေအနေနဲ့လက်ရှိကာကွယ်ဆေးတွေဟာသိပ်ပြီးအာနိသင်မမြင့်မားတာကိုဖြေရှင်းနိုင်မယ့်နည်းလမ်းတွေကိုစဉ်းစားရမှာဖြစ်ကြောင်းမကြခင်ကကျင်းပတဲ့ညီလာခံတရက်အတွင်းမှာအခုလိုပြောခဲ့တာဖြစ်ပါရယ်အိန္ဒိယမှာဒီကနေ့ဧပြီလ1ရက်ထဲကိုဗစ် -19 ကူးစက်မှုအတည်ပြုလူနာ300,000ကျော်ရှိပါတယ်။ဒါကြောင့်ကာကွယ်ဆေးအမြင့်ဆုံးရဖို့တိုက်တိုက်တွန်းတွန်းလုပ်နေပြီးတချို့ပြည်နယ်တွေမှာကူးစက်မှုနှုန်းလျှော့ချနိုင်အောင်ကန့်သတ်တားမြင့်မိန့်တွေပြန်ပြီးတော့ချဖို့စဉ်းစားနေပါတယ်။ထိုင်းနိုင်ငံမှာလည်းဒီကနေ့တရက်ထဲကူးစက်ခံရသူအသက်969ယောက်ရှိပြီးတရက်ထဲကူးစက်မှုနှုန်းအမြင့်ဆုံးကိုတက်လာတာပါ။ Johns Hopkins တက္ကသိုလ် coronavirus သုတေသနဌာနရဲ့စီးရင်တွေအရကမ္ဘာတဝန်း coronavirus ကူးစက်ခံရသူ135သန်းရှိပြီးသေဆုံးသူက3သန်းနီးပါးရှိနေပြီဖြစ်ပါတယ်။သောရရှင်များရှင်ဒီကနေ့တွေ့ VOE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ VOE အစီအစဉ်တွေကိုအားပေးနာဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာကင်းကွာကိုယ်ရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။Thank you.